Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။2023ခုနှစ်နိုဝင်ဘာလ18ရက်တောက်ကြနေမနက်ခင် VU Radio အစီအစဉ်လေးကို American ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လင်းနေပါပြီ။မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249နဲ့လိုက်လမီတာ190တို့ကနေဖန်ယူနာဆင်နေပါတယ်။ဒီမှာခင်ဗျထွေးပါဒီမနက်အစီအစဉ်လေးကိုစီစဉ်တက်ဆက်ပေးသွားပါမယ်ရှင
်။ဂါဇာတောင်ပိုင်းမှာရှိတဲ့မြို့၄မြို့ထက်မနည်းကနေပါလက်စတိုင်းဒေသခံတွေထွက်ခွာကြဖို့အစ္စရေးကအမိန့်ထုတ်ပါတယ်။ဗြိတိန်နိုင်ငံသားဝင်ကြီးသစ်ဒေးဗစ်ကင်မရွန်ဟာယူကရိန်းတောင်ပိုင်းဩဒက်ဆာစစ်ကမ်းမြို့ကိုကြာသပတေးနေ့ကတွားရောက်လေ့လာခဲ့ပါတယ်။ ICJ နိုင်ငံတကာခုံရုံးမှာဂမ်ဘီယာကတင်သွင်းထားတဲ့မြန်မာနိုင်ငံအမှုမှာဂမ်ဘီယာနိုင်ငံဘက်ကနေပူးတွဲပါဝင်ဆောင်ရွက်တယ်ဆိုပြီးဗြိတိန်ကနေဒါဒိန်းမတ်ပြင်သစ်ဂျာမနီနဲ့နယ်သာလန်နိုင်ငံတို့ကထုတ်ပြန်ကြေညာပါဗ
ျ။ဒီလိုနောက်ဆုံးရသတင်းတွေအပြင်ရှမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်တန့်လူနီးပါးဖြစ်နေတဲ့အခြေအနေနောက်ထိုင်းနိုင်ငံကစားလို့ရေးလုပ်ငန်းတွေတခုမှာမြန်မာလုပ်သမားတချို့လစာမရဘဲစွန့်ပစ်ခံရတဲ့သတင်းတွေကိုတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥအောင်ခရရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေကိုလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုညာဝင်းအောင်ကပြောပြပေးပါမယ်ရှင
်။ဂါဇာတောင်ပိုင်းမှာရှိတဲ့မြို့လေးမြို့ထက်မနည်းကပါလက်စတိုင်းဒေသခံတွေထွက်ခွာသွားကြဖို့အစ္စရေးကအမိန့်ထုတ်လိုက်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုစစ်ဆင်ရေးတိုးချက်လှုပ်ဆောင်သွားမယ်ဆိုတဲ့အရေးအယံဖြစ်ပြီးအဲ့ဒီဒေသကလူမှုတွေဘေးကင်းလုံခြုံရေးအတွက်အခုလိုဆောင်ရွက်တာလို့အစ္စရေးတာဝန်ရှိသူတွေကပြောနေတာပါ။ဂါဇာတောင်ပိုင်းကအဓိကကျတဲ့မြို့တွေမှာအစ္စရေးကတညာလုံးလေကြောင်းကနေတတိပေးစာတွေကျဲချခဲ့ပြီးအရသားတွေမြို့တွေကနေထွက်ခွာကြဖို့တတိပေးနေတာဖြစ်ပါတယ်။အဲ့ဒီဒေသမှာရှိတဲ့ဒေသခံတွေကတော့ညာဘက်မှာအစ္စရေးကနေကြီးကြီးမားမားလေကြောင်းတိုက်ခိုက်မှုတွေလုပ်နေတယ်လို့ပြောကြပါတယ်။ဒီချိန်ထဲမှာပဲအော်တိုဘာ9ရက်တိုက်ခိုက်မှုအတွင်းပြန်ပြီးဆွဲခံရတဲ့လူ140ရဲ့ကိရဲကတဦးရဲ့ရုပ်အလောင်းကိုဂါဇာမြို့ရှီဖာဆေးရုံအနီးမှာတွေ့ရတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အသက်65နှစ်အရွယ်တေဆုံးသူအဲ့ဒီအမျိုးသမီးဟာခလီငါဦးမိခင်ဖြစ်ပြီးသူ့ခင်မွန်ဖြစ်သူကတော့သူ့တို့နေအိမ်ထဲမှာပဲတေဆုံးနေတာတွေ့ခဲ့ရပါတယ်။မြောက်ပိုင်းကဂါဇာမြို့မှာတော့အစ္စရေးတပ်တွေဟာရှီဖာဆေးရုံမှာဆက်လက်ရှာဖွေမှုတွေလုပ်နေပါတယ်။ဟာမတ်ရဲ့စီးရေးကိုကဲဌာနရှိတယ်ဆိုပြီးအစ္စရေးကအဲ့ဒီဆေးရုံကိုဗိုလ်တုနေကဝင်ရောက်စီးနှင်းခဲ့တာပါ။ဆေးရုံအတွင်းမှာလက်နက်ပစ္စည်းတွေတွေ့ရတယ်လို့အစ္စရေးဘက်ကခင်းကျင်းပြခဲ့ပါတယ်။ဟာမတ်စ်တို့ဘက်ကတော့ဒါကိုငြင်းဆန်ထားပါတယ်ခင်ဗျာ။ပြီးခဲ့တဲ့ရက်ပိုင်းအတွင်းဗြိတိန်နိုင်ငံသားဝင်ကြီးအဖြစ်တာဝန်ပေးခံရတဲ့ဒေးဗစ်ကင်မရွန်ဟာရုရှားကျူးကျော်စစ်မှာယူကရိန်းကိုထောက်ခံကြောင်းပြသတဲ့အနေနဲ့ယူကရိန်းတောင်ပိုင်းအိုဒက်ဆာစေကမ်းမြို့ကိုဂျာတာဘရင်းတစ်ကတွားရောက်လေ့လာခဲ့ပါတယ်။ဗြိတိန်မှာအစိုးရအဖွဲ့အတွင်းနိုင်ငံရေးမတည်မငြိမ်ဖြစ်နေချိန်ဝန်ကြီးချုပ်ရီရှိဆုနက်ကနေသူ့ရဲ့သူ့ကိုဒီနိုင်ငံသားရေးဝန်ကြီးအဖြစ်တောင်းပန်ပေးအပ်လိုက်တာဖြစ်ပြီးဒါဟာမစ္စတာကင်မရွန်ရဲ့ပထမဦးဆုံးနိုင်ငံသားခီးစဉ်ဖြစ်လာတာပါဒါအပြင်ရုရှားတပ်တွေလေကြောင်းကနေတိုက်ခိုက်လေးရှိတဲ့အိုဒက်ဆာအစိကန်းကိုတွားရောက်တဲ့ဒီခီးစဉ်ကဗီဒင်းအစိုးရပိုင်းပုဂ္ဂိုလ်တွေထဲမှာသူကပထမဦးဆုံးဖြစ်ပါတယ်ယူကရိန်းကလိုအပ်တာမှန်သမျှဗီဒင်းအနေနဲ့ဆက်လက်ပံ့ပိုးသွားမှာဖြစ်ပြီးအလိုအဆုံးဖြစ်တဲ့စီးရေးအကူအညီကိုအခုနှစ်မှာရောနောက်နှစ်တွင်မှာပါကူညီထောက်ပံ့သွားမယ့်အကြောင်းနိုင်ငံရေးဝန်ကြီးကင်မရွန်ကသူ့ခီးစဉ်အတွင်းကတိပေးပြောကြားပါတယ်။ယူကရိန်းကိုအမေရိကန်ကပုံအော်ထောက်ပံ့နေတဲ့ဂျိုးဘိုင်ဒန်အစိုးရကိုပြည်တွင်းမှာနိုင်ငံရေးအရထိုးနှက်နေချိန် EU ဥရောပသမဂ္ဂကလည်းသူတို့ကတိပေးထားတဲ့အတိုင်းစစ်လက်နက်ပစ္စည်းတွေယူကရိန်းကိုမထောက်ပံ့နိုင်ပဲဖြစ်နေချိန်ကမ္ဘာကြီးတစ်ခုလုံးကအရှေ့လယ်ပိုင်းဂါဇာအရေးကိုပဲပို့ပြီးတော့အာရုံစိုက်နေချိန်မျိုးမှာပြည်တွင်းနိုင်ငံသားရေးဝန်ကြီးကင်မရွန်ရဲ့အခုခီးစဉ်ဖြစ်လာတာပါအနောက်အုပ်စုနိုင်ငံတွေကယူကရိန်းကိုထောက်ပံ့ကူညီနေတာတွေတစ်ချိန်ကျရင်ရပ်တန့်သွားလိမ့်မယ်ဆိုတဲ့အတွေးမျိုးကိုရုရှားကစောင့်ဆိုင်းနေပုံရပြီးဒါကလက်တွေ့မကျဘူးဆိုတဲ့အတွေးမျိုးဖြစ်တယ်လို့ကင်မရွန်ကဂျာတာဘရင်းနဲ့ညင်ညာချက်မှာဖော်ပြပါရခင်ဗျာရခိုင်မြောက်ပိုင်းပေါတော်မြို့နယ်ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကသိမ်းယူခဲ့တယ်လို့ကြားပြည်နယ်ဒေသအခေါ်ကရင်နီပြည်နယ်မှာလဲရိုက်ကော်မြို့နယ်ဒီမော့ဆိုမြို့တွေမှာဒေသခံကာကွယ်ရေးတပ်ပူးပေါင်းအဖွဲ့တွေကစစ်ကောင်စီတပ်တွေနဲ့ကြားမှာတိုက်ပွဲပြင်းထန်နေပါတယ်။ပေါတော်မြို့မှာရဲစခန်းကိုသိမ်းယူပြီးစစ်လက်နက်အသုံးဆောင်တွေစာရွက်စာရန်တွေကိုသိမ်းယူနိုင်ခဲ့တယ်လို့အေအေတပ်ဖွဲ့ကထုတ်ပြန်ပါတယ်။အဲဒီနောက်စစ်ကောင်စီဘက်ကလေကြောင်းရောရေကြောင်းကပါလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်လို့သိရပါတယ်။အေအေတပ်ဖွဲ့တွေပေါတော်မြို့တွေဝင်ရောက်တိုက်ခိုက်ခဲ့တယ်ဆိုတာကိုစစ်ကောင်စီကအတည်ပြုပေမဲ့ပေါတော်မြို့ကိုစစ်ကောင်စီတပ်တွေကထိန်းချုပ်ထားစေပဲလို့ပြောခွင့်ရသူဗိုလ်ချုပ်ဆောင်မင်းထွန်းကပြောပါတယ်။ တချိန်တည်းမှာပဲလွိုင်ကော်မြို့လေဆိပ်ဝန်းကျင်မှာတိုက်ပွဲတွေရှိနေတယ်လို့သိရပြီးလွိုင်ကော်တက္ကသိုလ်နဲ့မြို့နေရအတော်များများကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတယ်လို့ဒေသခံတွေရောကာကွယ်ရေးတပ်ဖွဲ့တွေကပါပြောကြပါတယ်။ရှမ်းမြောက်ဒေသမှာတော့လောက်ကင်မြို့ကိုဝင်ရောက်တိုက်ခတ်မယ်လို့ MNDA ကိုကန့်တပ်ဖွဲ့ကကြေညာထားပြီးသိန်းဒီနဲ့နမ်ခန်းကစစ်ကောင်စီတပ်စခန်းတချို့ကို TNLA တအောင်းပလောင်တပ်ဖွဲ့ကသိမ်းယူနိုင်ခဲ့တယ်လို့ညီနောင်မဟာမိတ်များအဖွဲ့ကထုတ်ပြန်ကြေညာပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တရုတ်နိုင်ငံကအလိုရှိနေတဲ့ online လိမ်လည်မှုမှာပါဝင်နေသူတချို့ကိုလောက်ကင်မြို့အတွင်းဖမ်းဆီးတာပြီးတရုတ်နိုင်ငံကိုပြန်လည်လွှဲပြောင်းပေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရကပြောထားပါတယ်ခင်ဗျာ။
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 633နဲ့6383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့တောက်ကြနေမနေ့ကင် VO ရဲ့နောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြနေတာဖြစ်ပါတယ်ခင်ဗျာICJ နိုင်ငံကကိုယုံမှာဂမ်ဘီယာကတင်သွင်းထားတဲ့မြန်မာနိုင်ငံအမှုမှာဂမ်ဘီယာနိုင်ငံဘက်ကနေပူးတွဲပါဝင်ဆောင်ရွက်တယ်ဆိုပြီးဗီဒိန်ကနေဒါဒိန်းမတ်ပြင်သစ်ဂျာမနီနဲ့နယ်သာလန်နိုင်ငံတို့ကထုတ်ပြန်ကြေညာပါတယ်မြန်မာစစ်တပ်ရဲ့ရိုဟင်ဂျာတွေအပေါ်ကျူးလွန်မှုဟာလူမျိုးသုံးတပ်ဖြတ်မှုမြောက်ပြီးမြန်မာနိုင်ငံကပါဝင်လက်မှတ်ထိုးထားတဲ့လူမျိုးသုံးတပ်ဖြတ်မှုတမ်းမြေဆိုင်ရာနိုင်ငံတကာဥပဒေကိုချိုးဖောက်တာဆိုပြီးဂမ်ဘီယာနိုင်ငံကICJ နိုင်ငံကခုံရုံးကိုအမှုတင်သွင်းထားတာပါအဲ့ဒီသဘောတူညီချက်အရဆိုရင်လက်မှတ်ထိုးထားတဲ့နိုင်ငံ၏အနေနဲ့လူမျိုးသုံးတပ်ဖြတ်မှုကိုတားဆီးဟန်တားရမှာဖြစ်သလိုကျူးလွန်သူတွေကိုလည်းအပြစ်ပေးအရေးယူရမှာတာဝန်ရှိတယ်လို့ဆိုပါတယ်သဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့မြန်မာနိုင်ငံအနေနဲ့ဒီဝတရားကိုပြက်ကွက်တယ်ဆိုပြီးဂမ်ဘီယာနိုင်ငံက ICJ မှာတရားစွဲဆိုအမှုတင်ထားလိုက်ခဲ့တာပါကုလသမဂ္ဂအဖွဲ့အစည်းကြီးရဲ့လက်တံတစ်ခုအနေနဲ့ရှိတဲ့တရားရုံးအနေနဲ့ဒီအငင်းပွားမှုကိုငြင်းငြမ်းစွာဖြေရှင်းကင်တွယ်ဖို့လိုအပ်ချက်တွေကိုလည်းအခုပူးတွဲထုတ်ပြန်တဲ့ကနေဒါ၊ဒိန်းမတ်၊ပြင်သစ်၊ဂျာမနီ၊နယ်သာလန်နဲ့ဗြိတိန်နိုင်ငံတို့ကထောက်ပြထားပါတယ်။အခုပူးတွဲထုတ်ပြန်ချက်အပေါ်ဗြိတိန်ခြေဆိုင်ဘာမာကမ်ပိန်း UK အဖွဲ့ကကြိုဆိုလိုက်ပြီးရိညာဒုက္ခသည်တွေကိုပေးနေတဲ့အကူအညီဖြတ်တောက်မှုကိုပြန်လည်သုံးသပ်ပေးဖို့ကိုလည်းဗြိတိန်အစိုးရကိုတိုက်တွန်းတောင်းဆိုထားပါတယ်။ICJ အမှုနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကပြန်လည်ခြေပအစည်းအဝေးခန်းစာတင်သွင်းရမယ့်ရက်မှာမြန်မာစစ်ကောင်စီကရက်ရွှေ့ပေးဖို့တောင်းဆိုထားတာကြောင့်လက်တလုံးမှာ ICJ ဘက်ကမြန်မာစစ်တပ်စစ်ကောင်စီဘက်ကတင်သွင်းမဲ့အစည်းအဝေးခန်းစာကိုနောက်ဆုံးတတ်မှတ်ရက်ရွှေ့ဆိုင်ထားပါတယ်ခင်ဗျာ။ဘော်ကန်နောက်ဘက်ဒေသမှာရုရှားကဩဇာလွှမ်းမိုးနေတာကိုထိန်းချုပ်နိုင်ဖို့ရည်ရွယ်ပြီးလူပုဂ္ဂိုလ်10ဦးနဲ့ကုမ္ပဏီ20ကိုအမေရိကန်ဗနာယီဝန်ကြီးဌာနကကြားစာပရင်းနေမှာဒဏ်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်ပါတယ်။အဲဒီထဲမှာကုမ္ပဏီ11ခုဟာရုရှားမှာခြေစိုက်ထားတာပါ။အခုနောက်ဆုံးအမေရိကန်ကချမှတ်လိုက်တဲ့ဒဏ်ခတ်ပိတ်ဆို့မှုဖြစ်လာရတာကဘော်ကန်အနောက်ဘက်ဒေသနိုင်ငံတွေဟာနိုင်ငံတကာအဖွဲ့အစည်းတွေထဲဝင်ရောက်ပူးပေါင်းလှုပ်ဆောင်ကြမှာကိုတားမြစ်ဖို့ရုရှားကကြိုးပမ်းနေတဲ့လုပ်ရမှာဝိုင်းဝန်းထောက်ပံ့ကူညီနေကြတဲ့နိုင်ငံရင်းသမားတွေလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေကိုပြစ်မှတ်ထားအရေးယူလိုက်တာဖြစ်တယ်လို့အမေရိကန်ဗဏ္ဍာရေးဌာနကဆိုပါတယ်။ဒီတန်ခတ်ပိတ်ဆို့မှုအရာအရေးယူခံရသူတွေရဲ့အမေရိကန်နိုင်ငံတွင်ပိုင်ဆိုင်မှုအလုံးနဲ့ငွေကြေးစီးဆင်းမှုတွေကိုထိန်းချုပ်ကန့်သတ်လိုက်တယ်လို့အမေရိကန်နိုင်ငံတဲမှာရှိအမေရိကန်နိုင်ငံသားတွေအနေနဲ့လည်းအဲ့ဒီကုမ္ပဏီတွေနဲ့စီးပွားရေးလုပ်ပိုင်ခွင့်မရှိတော့ဘူးလို့ဆိုပါတယ်။အခုအရေးယူခံရတဲ့လူပုဂ္ဂိုလ်တွေဟာဆာဗီးယား၊ဘော့စနီးယား၊ဟာဇီဂိုဗီနာမွန်တီနီဂရိုနဲ့မြောက်မက်ဆီဒိုနားနိုင်ငံတွေကဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံကပန်ဒါဝက်ဝန်တွေအမေရိကန်ပြည်ထောင်စုကိုနောက်ထပ်ပေးပို့သွားမယ်ဆိုတဲ့အရေးလက္ခဏာပါတဲ့ဇာတ်ကားမျိုးတရုတ်သမ္မတရှီဂျင်ပင်ကသူ့ရဲ့အမေရိကန်ခီးစဉ်တွင်ပြောကြားလိုက်ပါတယ်ဒါပေမဲ့ဘယ်တော့ဘယ်နေရာကိုအဲ့ဒီပန်ဒါတွေပေးပို့မယ်ဆိုတာကိုတော့အသေးစိတ်သူကပြောမသွားပါဘူးပန်ဒါတွေဟာတရုတ်နဲ့အမေရိကန်နှစ်နိုင်ငံပြည်သူတွေကြားခင်မင်ရင်းနှင်းမှုအတွက်တန်တမန်တွေဖြစ်တယ်လို့သမ္မတရှီကရည်ညွှန်းပါတယ်သမရဂျိုးဘိုင်ဒန်နဲ့တွေ့ဆုံပြီးဗိုလ်တုနေကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံခြင်းမှာသမရရှီကပြောဆိုရမှာတော့ပန်ဒါရီကိစ္စတရုတ်နဲ့အမေရိကန်ကြားပူးပေါင်းဆောင်ရွက်သွားရေးအတွက်တရုတ်ဘက်ကအဆင်သင့်ရှိနေတယ်လို့ဆိုပါတယ်အမေရိကန်ပြည်ထောင်စုအတွင်းတရုတ်ရဲ့ပန်ဒါဝက်ဝန်၄កောင်သာရှိပြီးဂျော်ဂျီယာပြည်နယ်အတ္လန်တာဒိတ်ဆိုင်ရုံမှာရှိနေတာဖြစ်ပါတယ် မေဂန်သမရဂျူးဘိုင်ဒန်နဲ့တရုတ်သမရရှီဂျင်ပင်တို့2022နိုဝင်ဘာမှာလူချင်းတွေ့ဆုံခဲ့ပြီးနောက်ပိုင်းတနှစ်လောက်ကြာအခုလိုမျက်နှာချင်းဆိုင်ပြန်တွေ့ဆုံကြတာဟာနှစ်နိုင်ငံကြားတင်းမာမှုတွေကိုရှော့ချနိုင်ရည်ရည်ရွယ်တာဖြစ်တယ်လို့သုံးသပ်ကြပါရခင်ဗျာ
။ဘာလာ18ရက်တောက်ကြနေမနက်ခင်နောက်ဆုံးရသတင်းတွေကိုကိုညောင်ဝင်းအောင်တင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းစောင်းမတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးသွားမှာပါ။အရင်ဆုံးကတော့ဒီထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမြန်မာလုပ်သမားတွေလစာမရဘဲနဲ့ဆွတ်ပစ်ခံရတဲ့အကြောင်းကိုမပြောပြခင်အခုပထမဆုံးဒီရှမ်းမြောက်တိုက်ပွဲတွေနဲ့တရုတ်မြန်မာကုန်သွယ်ရေးအပေါ်ရိုက်ခတ်မှုကိုကြည့်အောင်ပါရှင်။ပြီးခဲ့တဲ့လနောက်ပိုင်းကဆက်လို့ပြင်းထန်လာခဲ့တဲ့ရှမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးရပ်တန့်လို့နှိပါဖြစ်နေတဲ့အတွက်တခြားကုန်သွယ်နိုင်တဲ့လမ်းကြောင်းတွေကိုသုံးဖို့ကြံစည်နေကြပါရယ်။ပေါ်ရူးနေတော့ကတော့တရုတ်မြန်မာနိုင်ငံကုန်သွယ်ရေးမှာကုန်စည်ချင်းတိုက်ရိုက်လဲလှယ်တဲ့စနစ်ကိုအသုံးပြုနိုင်ဖို့မြန်မာစီမံဘဏ္ဍာဌာနနဲ့ဘူဘန်တို့ဆွေးနွေးခဲ့ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုငင်းချမ်းအေးကတင်ပြပေးပါလိမ့်မယ်ရှင်
။လာမယ့်နှစ်မှာပို့ကုန်ကွင်းကုန်တန်ဖိုးအမေရိကန်ဒေါ်လာ16ဘီလီယံလောက်မှန်းထားပြီးလိုအပ်ရင်တရုတ်နိုင်ငံနဲ့ကုန်စည်တိုက်ရိုက်လဲလှယ်တဲ့ဘာတာစနစ်ကိုလုတ်သွားမယ်လို့စီးပွားကူးသန်းဌာနကထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကမဖြစ်နိုင်တဲ့အတွက်နယ်စပ်ဘက်ကတော့ဖြစ်နိုင်ခြင်းမရှိကြောင်းရှမ်းမြောက်ကကုန်သွယ်တချို့ကပြောပါတယ်အခုဆိုရင်နေစဉ်ရက်ဆက်ဆိုသလိုမူဆယ်ကုန်သွယ်ရေးစုံမှာတိုက်ခိုက်မှုတွေရှိနေတယ်လို့ကုန်သွယ်တူက VOA ကိုပြောပါတယ
်ဒါကတော့ဟိုကသူတို့ဘက်ကပြောပါဘူးကုန်လားကမလုံးမပြင်းမကြီးရေလမ်းမှာလုံးချင်လုံးလို့ပဲလွယ်ကူမှာပဲဒီကုန်လားကတော့တရားရာခိုင်နှုန်းတော်မှာတရားတော်နဲ့အချိန်ဖြစ်ပါပြီခုလူတယောက်တောင်ကျွန်တော်တို့ဒီမူဆယ်ကနေပြီးတော့နိုင်ငံမကနပတ်ပြီးတော့နမတူဘက်ကိုပြန်ပတ်ထွက်တယ်နမတူမှာလာချိုးတော်မှာတယောက်ရဲ့တယောက်ကို3သိန်းကျောက်ရှိတယ်လူတယောက်ရဲ့တရိတ်တော်မှာဒီပြည်ကြီးကသွားဖို့လာဖို့လို့ဆိုတော့ဘယ်လိုမှမဖြစ်နိုင်တဲ့အတိုင်းသာတစ်ခုပါပဲဒီလားရတယ်ကနေ့လည်းအဲ့ငါးမိုင်လောက်မှာတိကျခတ်ကြတယ်တယောက်နဲ့ထိရတယ်အိမ်ထဲမှာလည်းနဲ့ကြီးကြတာ
2019ခုနှစ် April 19ရက်ကနိုင်ငံတော်အတိုင်ပင်ခံဒေါ်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစင်မှာမြန်မာဘက်ကစံနဲ့တရုတ်ကဓာတ်မြေဩဇာလေယာသုံးပစ္စည်းတွေကိုတိုက်ရိုက်လဲလှယ်ဖို့နှစ်ဖက်ဆွေးနွေးခဲ့ကြတာပါအဲ့ဒီနောက် April 27ရက်နေပြည်တော်မှာ UN ပြည်နယ်ကုမင်းအစိုးရဖွဲ့နဲ့ MOU ထိုးခဲ့ကြပြီးတစ်လကို American Dollar 15သန်းလောက်လဲလှယ်ကြဖို့သဘောတူညီခဲ့ကြပါတယ်ကုန်သွယ်ရေးဌာနကတော့စစ်ပွဲတွေကြောင့်တခြားနယ်စပ်ကိတ်တွေကိုအစားထိုးသုံးကြဖို့အခုအကြံပြုထားပါတယ်ရှမ်းပြည်နယ်အထူးဒေသလက်အခွန်ဦးစီးဌာနကတော့သူတို့ဒေသကိုဖျက်ပြီးတရုတ်နိုင်ငံတာလော့စစ်စေးကိတ်ကိုကုန်တွေသွင်းမယ်ပို့မယ်ဆိုရင်အခွန်ထက်ဝက်လျှော့ပေးမယ်လို့ဒီရဲ့ပိုင်းထဲမှာပြောထားပါတယ်။တချို့ကလည်းကချင်ပြည်နယ်လွယ်ချေကိတ်ကနေတရုတ်ကိုပို့ကြပါတယ်။ဒါပေမဲ့တရုတ်ဘက်ကဝင်လာတဲ့ကုန်တွေကတော့လွယ်ချေကနေမန်းလေးကိုရောက်ဖို့အခက်အခဲရှိနေပါတယ်။ယူနန်ပြည်နယ်ကကုန်စည်ပို့ဆောင်ရေးလုပ်ငန်းတစ်ခုဖြစ်တဲ့ Asian Outdoor Company တာဝန်ခံက VOA ကိုအခုလိုပြောပါတယ်။
အခုကျွန်တော်လွယ်ချေလဲသမော်ကြီးပဲထုတ်ထားလို့ရဒီဆက်သမော်ကနေရန်ကုန်မှာနေရလုံးဝအဆင်မပြေဘူးရှိတဲ့ဒါရှိနေတော့လေဒီကလုံဆုံးပေါ့ဒီကဖြစ်နေတာကကိုယ်အစ်ကသားမရှိတော့ကုန်ကားတွေနဲ့တင်ကုန်ကားတွေကအစ်ကအရင်တည်းစီးကြီးနေတော့လေဒီနည်းနည်းတော့ကြီးကောင်းတဲ့တေတာပေါ်ရှင်ပြေတော့အခုကလုံဆုံးတော့ကြီးကောင်းတယ်ဒီဘက်လမ်းကောင်းတွေကမလုံဆုံးတော့ဘယ်သူမှမတည်ရအောင်လို့ဖြစ်ကုန်လားဒါကူသောတော်လည်းများတော့ကျွန်တော်တို့ကပါဝင်တော့ဒီတိုင်းလာထားတဲ့ကျွန်တော်အရေးကြီးတဲ့ပြည်စည်းကျွန်တော်တို့လေကြောင်းလေးပို့တယ်ပေါ့
ရေကြောင်းဘက်ကလည်းဈေးတွေတက်လာလို့တွက်ချေမကိုက်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်မြမစီဝါကူတန်းရဲ့နိုဝင်ဘာ16ရက်နေ့ကထုတ်ပြန်ကြမှာတော့ကချင်းလွယ်ကျေခေတ်ကနေစံနဲ့သီးနှံတွေမြမဘက်ကတင်ပို့နေကြောင်းပြောပါတယ်တရုတ်မြန်မာနိုင်ငံကုန်သွယ်မှုတန်ဖိုးဟာအာဏာမသိငင်ကာလ2019-20ဘဏ္ဍာနှစ်မှာအမေရိကန်ဒေါ်လာ12ဘီလီယံကျော်ထိရောက်ရှိခဲ့ပြီး2022-23မှာတော့9ဘီလီယံကျော်ကိုကျဆင်းခဲ့တာပါမြန်မာစစ်ကောင်စီစီးပွားကူးသန်းဌာနရဲ့ထုတ်ပြန်ချက်မှာတော့တရုတ်မြန်မာကုန်သွယ်ရေးဟာအခုနှစ် 2023-24 ဘဏ္ဍာနှစ်ပထမ6လထဲမှာအမေရိကန်ဒေါ်လာ1ဘီလီယံရထားပြီးပြီးခဲ့တဲ့ကာလတူထက်တန်း900ပိုးလာတယ်လို့ဖော်ပြထားပါတယ်စစ်ရေးအချိန်မြင့်လာတဲ့အခုနှစ်အောက်တိုဘာလကုန်ကစပြီးတရုတ်မြန်မာနယ်စပ်ကုန်သွယ်ရေးဟာလုံးဝနှိပါရပ်တန့်သွားပြီးလေကြောင်းရေကြောင်းကပဲကုန်သွယ်ရေးရှိရတာဖြစ်ပါတယ်ညာ
ရှမ်းမြောက်တိုက်ပွဲတွေကြောင့်တရုတ်မြန်မာကုန်သွယ်ရေးရပ်တန့်လူနှိပါဖြစ်နေတဲ့အကြောင်းကိုကိုငင်းချမ်းအေးကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမြန်မာတချို့လစာမရဘဲဆွတ်ပစ်ခံရတဲ့သတင်းကိုလည်းတင်ပြပေးပါမယ်။ထိုင်းနိုင်ငံရိုင်ယွန်ခရိုင်နီခွန်ပတနာမြို့ပ ဖနာနီခွန်ချေးရွာအုပ်စု9ကစောက်လုပ်ရေးလုပ်ငန်းခွင်မှာအလုပ်ရှင်ကနေလောကလာစာနှစ်လစာမပေးဘဲဆွန့်ပစ်ထားတာကြောင့်ထိုင်းအလုပ်သမားရေးဆောင်ရွက်နေသူတွေနဲ့ဒီထိုင်းအာဏာပိုင်တွေကဒီလုပ်သမားတွေကိုကူညီဆောင်ရွက်ပေးနေကြပါတယ်။ဒီသတင်းပြေဆိုကိုတော့ထိုင်းချေဆိုင် view တောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။တရားဝင်အထောက်ထားရှိတဲ့မြန်မာလုပ်သားတွေဟာလောကလစာနှစ်လနီးပါးမရတဲ့အပြင်အလုပ်ရှင်ကစွန့်ပစ်ခဲ့တဲ့အတွက်စားတောက်နေထိုင်ရေးအခက်အခဲတွေကြုံနေရတယ်ဆိုပြီးမြန်မာ Humanitarian Action Center MHAC ကတာဝန်ရှိသူကိုရဲမင်းကအခုလိုပြောပါတယ
်အလုပ်ညာကိုစွန့်ပစ်သွားတာပေါ့စားတောက်နေထိုင်ရေးလည်းခက်ခဲတယ်အတချို့တွေဒီလိုပြနေနေသူစားနေရတဲ့အခြေအနေတွေကတကယ်ကြီးစားနေရတဲ့အခြေအနေတွေရှိရတယ်အလုပ်ရှင်ကစွန့်ပစ်သွားတယ်ဆိုဒီလူမားတွေကဒီထိုင်းနိုင်ငံရကိုလက်ရှိတော့အပြည့်အစုံတောင်းရင်းပေးနေတာပါနော်အဲဒီလူသမားတွေကိုလက်ရှိထိုင်းလူသမားကြီးရဌာနတွေနဲ့လူမှုကြီးကြပ်ရေးဌာနတွေပါဝင်ထိုင်းလူမှုကြီးဖွဲ့စည်းရတယ်ကိုပေးနေ
အခုအခါမှာတော့မြန်မာလူသား180ဦးကအထောက်ထားလက်မှတ်တွေပြည့်စုံစွာရှိနေတဲ့အတွက်ထိုင်းလူရှင်ကပေးရမယ့်ဘတ်ငွေ3သန်းခန့်ပေးဖို့အတွက်ကိုလည်းထိုင်းရနာပိုင်တွေကညှိနှိုင်းဆောင်ရွက်ပေးနေပါတယ်အလုတ်ကန်ရှာဖွေရေးနဲ့အလုတ်သမားရေးရအရာရှိနိုင်စွန်ထရာကလာစီကတော့ဒီဆောက်လုပ်ရေးစိုက်ကိုလာရောက်ပြီးထိုင်းဘာသာနဲ့အခုလိုပြောသွားခဲ့ပါတယ်
เอกสารที่เขามีอยู่นะครับว่าเป็นเอกสารประจำตัวที่ถูกต้องและก็มีสิทธิ์อยู่ในตำแหน่งนั้น
အလုတ်သမားတွေဟာဆက်ရွက်ဆိုင်ရန်အပြည့်အစုံဂိုင်ထားကြတဲ့သူတွေဖြစ်ပါတယ်အခုချိန်မှာသူတို့ရဲ့အရေးပေါ်လိုအပ်ချက်တွေကိုခရိုင်အလုတ်သမားရေးရအဖွဲ့တွေအနေနဲ့ကူညီလှူဆောင်ပေးနေတဲ့အပြင်သူတို့တွေကိုတော့တခြားလုပ်ငန်းရှင်တွေစီမှအလုတ်ကင်တွေရှာဖွေပေးရေးတွေကိုလည်းလှူဆောင်နေပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်အလုတ်သမားတွေအတွက်အရေးပေါ်လိုအပ်နေတဲ့စားနပ်ရိက္ခာတွေကိုလေယောင်ခရိုင်လူမှုဖွံ့ဖြိုးရေးနဲ့လူသားလုံခြုံရေးဌာနကထမင်းနဲ့စံရိက္ခာကြောက်တွေကိုအလုတ်သမားတွေကိုကူညီပေးခဲ့ပါတယ်ထိုင်းနိုင်ငံမှာအခုလိုမျိုးတရားဝင်အထောက်အထားရှိသူတွေတောင်အခက်အခဲဖြစ်နေတာကြောင့်တရားဝင်အထောက်အထားမရှိသူတွေကပို့ပြီးတော့ခက်ခဲနေကြတယ်လို့လည်းကိုရဲမင်းကပြောပါတယ်အ
ဲ့တော့ထိုင်းနိုင်ငံမှာလည်းဒီလိုသားဆိုင်ထောက်သားတွေပြည်စုံရှိတဲ့လူတွေတောင်မှလူဒုက္ခတွေဖြစ်နေလို့ဆိုရင်ထောက်သားမဲ့နေတဲ့သူတွေပြည်စုံတော်လေးကိုဒုက္ခတွေရှိနေတယ်ဒီအလုတ်သမားတွေပြည်ဝရတဲ့ဆိုင်ရုပ်ရုံတွေတော့များစွာရှိသလိုထိုင်းပြည်သူကလည်းဒီလိုသားဆိုင်မှုတွေပြည်နေတယ်လို့တဖက်ကလည်းလူသားချင်းရေးချိုးဖောက်နေတဲ့အလို့ရှင်ကြီးကလည်းအချိုးနေရာဒီမှာခုချိန်ကြီးချင်ရှိနေသေးတယ
်။အခုလိုမျိုးအလို့ရှင်ကလောကလစာမပေးတဲ့အပြင်နေထိုင်နေတဲ့အလို့သမားတန်ရာတွေကနေဖိအားပေးပြောင်းရွှေ့ခိုင်းနေတဲ့အတွက်ရေယံခရိုင်အလို့သမားကာကွယ်ရေးအဖွဲ့ကြီးလောကအဖွဲ့ကြီးရဲတွေကလာရောက်စစ်ဆေးနေကြပါတယ်။စစ်ဆေးချိန်မှာအလို့သမားတန်ရာတွေကလည်းကျမ်းမာရေးနဲ့မငြိညွတ်တာကြောင့်အရင်ကတည်းကသတိပေးမှုတွေရှိခဲ့ပေမဲ့လိုက်နာတာမျိုးတွေမရှိတာကြောင့်အရေးယူမှုတွေဆက်လုပ်သွားမယ်လို့လည်းပြောဆိုသွားပါတယ်ရှင်
။ဒါကတော့ထိုင်းဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာမြန်မာတချို့လစာမရတဲ့အပြင်စွန့်ပစ်တာပါခံရတဲ့အကြောင်းမအေးမာကသတင်းပေးပို့ခဲ့တာပါ။အခုတစ်ခါကတော့ဒီကမ္ဘာသတင်းစာမျက်နှာတွေမှာထိတ်တန့်ရောက်နေတဲ့ရှေ့လယ်ပိုင်းဒေသဂါဇာဘက်ကအခြေအနေကိုတလဲကြည့်ကြရအောင်ပါ။ဂါဇာဒေသမှာအစ္စရေးရဲ့ထိုးစစ်ဆင်မှုကြောင့်ဒီဒေသကစိတ်ယုံတွေမလဲပတ်နိုင်ပဲဖြစ်နေတဲ့အချိန်ထဲမှာပဲအစ္စရေးနယ်စပ်လက်ဗလွန်နိုင်ငံဘက်ချမ်းကစစ်ရုံတွေအပေါ်ကိုလည်းဒီအစ္စရေးရဲ့လက်နက်ကြီးကြီးတွေကြားရောက်လို့ထိခိုက်တာတွေရှိနေပါတယ်။ဒဏ်ရာရလူနာတွေများလာတဲ့အတွက်လူနာမဆန့်တဲ့ပြဿနာနဲ့ကြုံနေရပါတယ်။ရိုက်တာသတင်းဆောင်ပါကိုအခြေခံပြီးတော့မအိတ်သက်စင်ကပြောပြပေးပါမယ်ရှင
်။အစ္စရေးနယ်စပ်ကလက်ဗလွန်နိုင်ငံဘက်ကမြို့ရီနားမှာလက်နက်ကြီးကြီးကြားတဲ့အတွက်အနီးနားကစစ်ရုံတွေမှာဒဏ်ရာရတဲ့လူနာတွေနဲ့ပြည်နေပါတယ်။တိုက်ခိုက်မှုတွေကခက်ဆိတ်ဆိတ်ဖြစ်လာတဲ့အမျှစီးရုံအသေးလေးတွေမှာလူနာမဆက်တဲ့ပြဿနာနဲ့ကြုံနေရပါ
တယ်။
တိုက်ခိုက်မှုတွေကအဝေးကဆိုရင်တော့ကျွန်တော်တို့ကြားနေရသေးတာပါ။နေဇက်ဖာကီလာရွာနဲ့ဝါဇီဒေတာကတော့တိုက်ခိုက်တံတွေအကုန်ကြားနေရပါတယ်
။ပြီးခဲ့တဲ့တစ်လအတွင်းမှာလည်းပေါက်ကွဲမှုတွေကြောင့်ဒဏ်ရာရတဲ့လူနာ51ယောက်ကိုဒီစီးရုံကကုသပေးခဲ့ရတဲ့အကြောင်းလေဗနွန်နိုင်ငံတောင်ပိုင်းကမာယာယုံစီးရုံရဲ့ညွှန်ကြားရေးမှူးကပြောပါတယ်။အရေးပေါ်ဂရင်က14လုံးပဲရှိတဲ့ဒီစီးရုံမှာဝန်ထမ်းမလုံလောက်မှုအပြင်လောင်စာဆီပြတ်တောက်မှုပါကြုံနေရတဲ့အကြောင်းသူကပြောပါတယ်။
ဒီဟာဒါခေါဖအကဲဒီမောဇူဒ်လက်ကန်ဟာ
ချောက်တရားတော့တေချာပေါက်ရှိနေပါတယ်ဒါပေမဲ့လည်းဒါကကျွန်တော်တို့ရဲ့ကြမှာပဲလေကျွန်တော်တို့တတ်နိုင်တဲ့လောက်ရှိတာနဲ့ဆက်ပြီးတော့လှုပ်ဆောင်ရမှာကျွန်တော်တို့ရဲ့တာဝန်ပါအခြေအနေတွေတိတိကျကျပိုဆိုးမလာဖို့မျှော်လင့်ပါတယ်
ဂါဇာဒေသမှာအစ္စရေးတိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်းစစ်ရုံ25ခုမလဲပတ်နိုင်တော့တဲ့အကြောင်းဟမတ်စ်အဖွဲ့ကကြေညာထားပါတယ်။နေဆက်လက်ဘနော်နိုင်ငံဘက်ခြမ်းကိုအစ္စရေးလက်နက်ကြီးကြီးကြတဲ့အတွက်စစ်ရုံအသေးလေးတစ်ခုပြီးခဲ့တဲ့သတင်းပတ်တုန်းကထိမှန်ခဲ့တဲ့အကြောင်းလက်ဘနော်အာဏာပိုင်တွေကပြောပါသေးတယ
်။ခဏအတင်းအနောခေယူမတမ်းမေဖဂျာအဇဆာရူ
တမီးရဲ့အကိုရဲ့ဦးလေးတဲ့တမီးနဲ့အတူတူထိုင်နေတဲ့အချိန်မှာရုတ်တရက်ကြီးမစိုင်းတုံးထိခဲ့တာပါ။ဒုံးဝင်လာတာကိုမတွေ့ခဲ့ပါဘူး။သမီးတို့လည်းထိုင်နေရနေပြီးတော့အဝေးကိုလွင့်သွားပါတယ်။သမီးရဲ့အောက်မှာပူနေလို့ခံစားလို့လှမ်းကြည့်လိုက်တော့ခြေထောက်မှာသွေးရွှေထွက်နေပါတယ်။ဘာဖြစ်မှန်းလဲမသိပါဘူး။ခြေထောက်ထက်အဖြူရောင်တစ်ခုခုတော့ထွက်နေအောင်တွေ့ပါတယ်။အနောက်ကိုကြည့်လိုက်တော့အခုနကသမီးတို့ထိုင်နေတဲ့နေရာနဲ့တခန်းလုံးပရင်းမောက်မှန်နေ၊ကွဲနေအောင်တွေ့ရတာပါ။
တိုက်ခိုက်မှုတွေပိုပြီးတော့ပြင်းထန်လာတဲ့အမျှအရေးပေါ်အကူအညီမလုံလောက်တဲ့ပြဿနာနဲ့ကြုံရနိုင်တဲ့အကြောင်းကိုလည်းနာပါတီယာစီယုံကခွဲစိတ်ဆရာဝန်တယောက်ကပြောပါလိမ့်။
هلا بحكم اي مستشفى بلبنان نحن هلا جوزيتها بتكون لحدود
لبنان နိုင်ငံကဆေးရုံတွေအားလုံးမှာတရင်တစ်ပတ်လောက်ပဲခံနိုင်တာပါတပတ်မှာလူအယောက်40ကနေ50အထိဒဏ်ရာရလူနာတွေကိုစောင့်ရှောက်နိုင်ပေမဲ့အချိန်တိုတွင်းဒါမှမဟုတ်တရင်တစ်ပတ်အတွင်းမှာလူနာအယောက်40 50ကျော်လာပြီဆိုရင်တော့လက်ဘနွန်ကဘယ်ဆေးရုံမှတေချာပြင်ဆင်ထားတာမရှိပါဘူးဆေးရုံတွေမှာကတိုးလောင်ရုံတွေမရှိကြပါဘူး
2019ခုနှစ်တုန်းကလက်ဘနွန်နိုင်ငံရဲ့စီးပွားရေးပြိုလဲခဲ့ပြီးတဲ့နောက်ကျန်းမာရေးဆောင်ရှားမှုကဏ္ဍမှာအစိုးရထောက်ပံ့မှုနှဲလာပါလေ။အခုလည်းလက်ဘနွန်နိုင်ငံတောင်ပိုင်းအစ္စရေးနဲ့နယ်စပ်မှာပဋိပက္ခတွေတိုးလာနေတဲ့အချိန်ကျန်းမာရေးဆောင်ရှားမှုအရေးတကြီးလိုအပ်နေတာပါ
။ إذا نحن كنا عاملين فل
ستور ကျန်းမာကြီးစီးပြည့်ရှိရဆိုရင်ရက်30လောက်ဆေးရုံလဲပတ်နိုင်ပါတယ်။
စေးရုံလဲပတ်နိုင်မှုအတွက်ဆိုရင်တနေ့ကို920မီးစက်မောင်းရပြီးတော့လောင်စာစီပိုးတစ်လကိုဒေါ်လာ2000ထိကုန်ကြပါလိမ့်။လက်ဘနော်အစိုးရရဲ့အထောက်ပံ့လည်းမရဘဲနဲ့အလူငွေကိုစောင့်ပြီးတရင်တစ်ပတ်ပြီးတစ်ပတ်စေးရုံလဲပတ်နိုင်မှုအသက်ဆက်နေရတယ်ဆိုပြီးသူကရှင်းပြပါလိမ့်။လောင်စာစီမရှိရင်တော့စေးရုံကိုပိတ်ထားရုံပဲရှိတော့ပါလိမ့်။
التحديات الاكثر هي على صعيد الكهرباء والمازوت يعني الفيول
لانه يبيت ها له سيون ด้วยမရှိမဖြစ်လိုအပ်တဲ့လောင်စာဆီနဲ့ပစ္စည်းကရိယာတွေမပို့ဆောင်နိုင်တဲ့အချိန်နဲ့ညစ်စင်မီမရှိတဲ့အချိန်တွေကကျွန်တော်တို့အတွက်အခက်အခဲဆုံးပါပဲ
အော်တိုဘားလာတို့ကအစ္စရေးကိုဟာမတ်စ်သွေးကြွတွေတိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အစ္စရေးဘက်ကလက်တုံပြန်တဲ့အနေနဲ့ဂါဇာဒေသမှာထိုးစစ်ဆင်တိုက်ခိုက်နေရလေဖြစ်ပါလေတိုက်ခိုက်ခင်ရတဲ့ဂါဇာဒေသမှာစစ်ရုံတွေမလဲပတ်နိုင်တော့ပါဘူးအခုလည်းတိုက်ခိုက်မှုဖြစ်နေတဲ့အစ္စရေးလက်ဘော်နယ်ဇက်ကစစ်ရုံတွေမှာပါလူနာမဆက်တဲ့ပြဿနာနဲ့ကြုံနေရတာဖြစ်ပါလေရှင
်မအီသန့်စင်ပြောပြသွားခဲ့တာပါရှင်အခုတစ်ခါကတော့အာဖရိကဘက်ကသတင်းတပုတ်ကိုလည်းတလက်တင်ပြပေးချင်ပါတယ်ဇမ်ဘီယာနိုင်ငံနဲ့တရုတ်နိုင်ငံကြား2022ခုနှစ်အတွင်းကုန်သွယ်မှုဟာဒေါ်လာ5ဘီလီယံကျော်ထိတိုးလာတဲ့အကြောင်းဇမ်ဘီယာအာဏာပိုင်တွေကပြောပါရယ်ဒီလိုကုန်သွယ်မှုတိုးလာတာကတရုတ်ကုန်ပစ္စည်းတွေဇမ်ဘီယာပြည်တွင်းဈေးကွက်ထဲကိုအလုံးရင်းနဲ့ဝင်ရောက်လာတာဖြစ်ပါတယ်ဇမ်ဘီယာပြည်သူတချို့ကတော့ရွေးချယ်စရာကုန်စည်တွေပိုများလာတာကိုသဘောကျကြတာရှိတယ်လို့တချို့ကလည်းဒီထုတ်ကုန်တွေရှင်ပြိုင်လာရမှုကိုမကြိုက်ကြသူတွေလည်းရှိပါတယ်ဇမ်ဘီယာနိုင်ငံလူစာကာကနေကက်သီရှော့ပေးပို့တဲ့သတင်းဆောင်ပါကိုတော့မတ်သိမ်ထက်ကတင်ပြပါမယ်ရှင်
။ဇမ်ဘီယာနိုင်ငံကချာချာချာဈေးကဈေးတယ်ဂျိုးနက်စ်နာဂါလာကတောင်အာဖရိကကနေတင်သွင်းတဲ့ကုန်မာတွေကိုရောင်းချသူဖြစ်ပါလေ။အရင်ကတော့အဝတ်ထည်တွေရောင်းခဲ့ပြီးမဲ့ဈေးချိုတဲ့တရုတ်ထည်တွေကိုမရှင်ပြိုင်နိုင်တော့တာကြောင့်ဆက်ပြီးမလုပ်ဖြစ်တော့တာပါ။စီးပွားရေးလုပ်ရတာခက်တယ်လို့နာဂလာကပြောပါတယ
်။ And I later adjusted to start selling
အရင်ကတော့အဝတ်ထည်ရောင်းပါတယ်။ဒါပေမဲ့ဈေးပေါ်တဲ့တရုတ်ထည်တွေဈေးကွက်ထဲဝင်လာပြီးနောက်မှာတော့ကုန်မာပစ္စည်းတွေအယောင်းဝင်လုပ်တဲ့ဘက်ကိုလုပ်ငန်းပြောင်းခဲ့ရပါတယ်။
လူစာကာကကုန်တည်တူဖြစ်တဲ့အစ္စဝပီကတော့တရုတ်ကတင်သွင်းတဲ့လျှက်စစ်ပစ္စည်းတွေကိုရောင်းပါတယ်။သူကတော့တရုတ်ကုန်တွေကိုနှစ်သက်ပုံမှာ
China is producing
ကျွန်တော်တို့လိုချင်တဲ့ကုန်ပစ္စည်းမျိုးစုံကိုတရုတ်ကထုတ်ပါတယ်။ကျွန်တော်တို့ဖုန်းတွေ၊ laptop တွေရောင်းတာဖြစ်ပြီးတိတ်ကောင်းပါတယ်
။တရုတ်ကအတွင်းကုန်တွေအပေါ်လူစာကာကသုံးဆသူတွေကြားမှလည်းသဘောထားအမျိုးမျိုးရှိပါတယ်။
I prefer western products.
အနောက်နိုင်ငံထုတ်ပစ္စည်းတွေကတော့ရေရှည်ခံလို့ကြိုက်ပါတယ်။တရုတ်ထုတ်ကုန်တွေကတော့ဈေးပေါ်ပြီးရေရှည်မခံတာကြောင့်မကြိုက်ပါဘူး
။ I mean support ကျွန်တော်တို့အာဖရိကတိုက်သားတွေအတွက်တရုတ်ကအငြင်းတန်းရက်တည်နေတာကြောင့်တရုတ်နဲ့ပိုပြီးနှိစက်တာကိုထောက်ခံပါတယ်။တရုတ်ထုတ်ကုန်တွေကိုလည်းကြိုက်ပါတယ်
။စီးပွားရေးပညာရှင်အီမန်နျူအယ်ဇူလူကတော့ဇမ်ဘီယာလိုနိုင်ငံတွေအနေနဲ့တရုတ်ရင်းနှီးမြှုပ်နှံမှုကနေအကျိုးအမြတ်ပြည့်ပြည့်ဝဝမရဘူးလို့ပြောပါတယ်။ Zambia နဲ့တရုတ်နှစ်နိုင်ငံလုံးအကျိုးရှိစေရည်အတွက် Zambia နိုင်ငံတဲကိုတရုတ်ကုန်ပစ္စည်းတွေတင်သွင်းမှုတင်မဟုတ်ဘဲလုပ်ငန်းကျွမ်းကျင်မှုနဲ့ကုန်ထုတ်လုပ်မှုတို့ပါပါဝင်လာရေးနှစ်နိုင်ငံအာဏာပိုင်တို့ဆောင်ရွက်တာကိုသူကတွေ့မြင်လို့နေတာဖြစ်ပါတယ်
။ Well, it has helped to provide that accessibility
ပြည်တွင်းမှာထုတ်လုပ်တဲ့ထုတ်ကုန်တွေရရှိသုံးစွဲနိုင်ရေးထောက်ကူပြုတဲ့အချိန်ထဲမှာပဲဇမ်ဘီယာမှာထုတ်လုပ်တဲ့ပြည်တွင်းထုတ်ကုန်တွေအတွက်ပြင်းထန်တဲ့ရှင်ပြိုင်မှုလည်းဖြစ်စေပြီးဇမ်ဘီယာအခြေစိုက်ကုန်ထုတ်လုပ်မှုလုပ်ငန်းတွေအဖွံ့ဖြိုးရေးကိုလည်းတနည်းတစ်ပုံနဲ့ဥတီသွားစေပါတယ်
ပြီးခဲ့တဲ့စက်တင်ဘာလအတွင်းတရုတ်နိုင်ငံကိုသွားခဲ့တဲ့ဇမ်ဘီယာသမ္မတဟာကင်ဒေဟီရှီလီမာကတော့တရုတ်နဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုခိုင်မာအကောင်အညီရည်ရွယ်ပြီးနှစ်ဖက်အကျိုးတူသဘောတူညီချက်တွေကိုလက်မှတ်ထိုးပါတယ်။ဇမ်ဘီယာရဲ့ကုသရေးဝယ်ရေးကုန်သွယ်ရေးနဲ့စက်မှုဆိုင်ရာဝန်ကြီးချီပိုကာမူလန်ကာကို VOE ကတယ်လီဖုန်းနဲ့ဆက်သွယ်မိမြန်းတာမှာတတူတူဖို့ရေးလျှက်စစ်ခြိတယ်နဲ့စိုက်ပျိုးရေးကဏ္ဍတွေတွင်ကဇမ်ဘီယာပြည်သူတွေအတွက်လုပ်ငန်းကျွမ်းကျင်မှုတွေလွှဲပြောင်းပေးရေးဇမ်ဘီယာမှာကုန်ထုတ်လုပ်ငန်းတွေတည်ထောင်ရေးအတွက်တရုတ်အာဏာပိုင်တွေနဲ့ဇမ်ဘီယာအစိုးရကနိနိကတ်ကဆောင်ရွက်နေပါတယ်လို့ပြောပါတယ်ရှင
်ဇမ်ဘီယာနိုင်ငံမှာတရုတ်ကဒီကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြှင့်လှုပ်ဆောင်နေတာအနေနဲ့ပတ်သက်ပြီးတော့မတ်သိငီထိုက်ကစူးစီးတင်ပြပေးခဲ့တာပါအခုဆက်ပြီးကျန်းမာရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ပြောပြပေးပါမယ်ကိုမှစီးချိုယောဂါမရှိဘူးဆိုရင်တော့သွေးထဲမှာတခြားတဲ့နည်းနည်းလေးများနေတာကနှလုံးယောဂါဖြစ်နိုင်ချေများသွားနိုင်တယ်လို့ဆရာဝန်တွေကသတိပေးပါတယ်။စီးချိုတတ်မှတ်ချက်ထဲမှာမရောက်သေးပေမဲ့လို့ဖြစ်နိုင်ချေနီးနေတဲ့ယောက်ျားတွေမှာနှလုံးယောဂါဖြစ်နိုင်ချေက30ရာခိုင်နှုန်းမြင့်တက်သွားတယ်လို့ UK ကသုတေသီကပြောပါတယ်။အမျိုးသမီးတွေဆိုရင်လည်းဒီအနေကိုပိုလို့တောင်ရင်ဆိုင်နေရတယ်လို့ပြောပါတယ်။ AP သတင်းဆောင်ပါကိုအခြေခံပြီးဦးတင်မောင်တန်းပြောပြပါမယ်ရှင်
။နိုဝင်ဘာ14မှာကြာရောက်ခဲ့တဲ့ကမ္ဘာစီးချိုယောဂါနေ့ရဲ့ဆောင်ပုဒ်ကဖြစ်လာနိုင်မဲ့ယောဂအန္တရာယ်ကိုသိဖြစ်နိုင်မဲ့ကာကွယ်ကုသဘုံကိုသိဖြစ်ပါတယ်ဒီဆောင်ပုဒ်ကကုသမှုကောင်းကောင်းမရသေးတဲ့လူတွေကိုရည်ရွယ်တာပါဒါပေမဲ့ဖြစ်လာနိုင်မဲ့ယောဂအန္တရာယ်ကြောင့်အောင်ဂိမ်းဆိုတာကအရင်တုန်းကပြောခဲ့တဲ့သတ်မှတ်ချက်တွေနဲ့မကတော့တာကိုမကြမီကထွက်လာတဲ့သူတွေနာမှာတွေ့ရပါတယ်သူတွေဒီတွေအတွက်စီးချိုတဲ့နှလုံးယောဂချိတ်ဆက်နေတာကအောင်းဩစရာမဟုတ်ပေမဲ့လူအတော်များများအတွက်သွေးထဲမှာတခြားတဲ့နည်းနည်းလေးမြင့်တက်သွားတာနဲ့နှလုံးယောဂါအနေကြီးမားသွားမယ်လို့တော့သူသိတီတွေကမျှော်လင့်မထားခဲ့ကြပါဘူးသူသိနောက်ကိုလေ့လာခဲ့ပြီးရေးသားခဲ့သူဒန်ဒန်ကာကွယ်ရင်းနဲ့အပူပိုင်းဆိုင်ရာစိတ်ပညာတက္ကသိုလ်ကဒေါက်တာခရစ္စတိုဖာရက်ကအခုလိုပြောပါတယ်
What we found is that the risk of heart disease was present
ကျွန်တော်တို့တွေ့တာကတော့စီးချိုလို့သတ်မှတ်ရလောက်အောင်တွေ့တဲ့မှာတချို့တက်တိတ်ကြီးများနေတဲ့သူတွေမှာနှလုံးယောဂါအန္တရာယ်ရှိတာတွေ့ရပါတယ်စီးချိုလို့သတ်မှတ်ရတဲ့အဆင့်ကိုလည်းမရောက်သေးပေမဲ့တွေ့တဲ့မှာအတော်အသင့်တချို့တက်များနေတဲ့မျိုးသားအမျိုးသမီးတွေမှာလည်းအဲ့ဒီအန္တရာယ်ကိုတွေ့ရပါတယ
်လန်ဒန်ယောဂါကာကွယ်ရေးနဲ့အပူပိုင်းစိတ်ပညာတက္ကသိုလ်ကသူ့သိတွေဟာလူပေါင်း 4,200 ရဲ့ဆေးမှတ်တမ်းတွေကိုလေ့လာခဲ့ကြတာပါ2006ကနေ2010အတွင်းပြသခဲ့ကြတဲ့သူတွေရဲ့ဆေးမှတ်တမ်းတွေဖြစ်ပါတယ်နှလုံးယောဂါရာသွေးမရှိခဲ့ဘူးသူတွေရဲ့မှတ်တမ်းအချက်လက်တွေပါလေ့လာရမှာပါဝင်ခဲ့တာပါဒီမှတ်တမ်းအချက်လက်တွေမှာသွေးမှာရှိတဲ့အချို့ဓာတ်နဲ့တခြားဆက်သက်ချက်မှတ်တမ်းတွေပါဝင်ကြပါတယ်အဒီသူတွေရဲ့ကျန်းမာရေးအခြေအနေကိုနောက်ထပ်နှစ်ပေါင်း15နှစ်ကြာဆက်လက်စုဆောင်းပြီးလေ့လာခဲ့ပါတယ်ပေးရှိရတာတွေကိုဒေါက်တာခရစ္စတိုဖာကအခုလိုဆက်ပြီးပြောပါတယ
် We found there were 4 factors that explained the
large ယူတာရီနဲ့အမျိုးသမီးတွေအကြောင်းသွေးအချို့ဓာတ်နဲ့နှလုံးယောဂါအဆက်အဆက်ကိုဖော်ပြတဲ့အကြောင်းအချက်၄ရပ်ကိုကျွန်တော်တို့တွေ့ပါတယ်နှစ်ခုကဝါရာကိုတိုက်တာချက်ဖြစ်ပါတယ် BMI လို့အင်္ဂလိပ်လိုအတူောက်ခေါ်တဲ့အရက်နဲ့အလေးချိန်အပေါ်အခြေခံတွက်ချက်တဲ့ကိုယ်ခန္ဓာရဲ့စီညွန့်ကိန်းနဲ့ခါတင်အချို့အစားဖြစ်ပါတယ်။နောက်နှစ်ခုကတော့ကာကွယ်ရေးဆေးဝါးတွေဖြစ်ကြတဲ့သွေးကျဆင်းနဲ့စီကျဆင်းတွေဖြစ်ပါတယ်။ကျွန်တော်တို့ရဲ့လေ့လာတွေ့ရှိချက်အရကတော့အမျိုးသမီးတွေမှာသွေးအချို့ဓာတ်မြင့်တက်သွားလေ၊ကိုဝါလေ၊ခါတင်အချို့ကအမျိုးသားတွေထက်ပိုကြီးသွားလေဖြစ်ပါတယ်။သွေးအချို့ဓာတ်များသွားလေအစီကျဆင်းနဲ့သွေးကျဆင်းတုံးတာနည်းသွားလေကိုတွေ့ရပါတယ်။
ဒီလေ့လာချက်မှာ HbA1c ကိုလေ့လာသူတွေကကြည့်ကြတာပါ။ဒါကတော့သွေးနေဥတွေမှာကပ်ရှိနေတဲ့အချို့ဓာတ်ဖြစ်ပါလေ။ခန္ဓာကိုယ်ကအချို့ဓာတ်ကိုကောင်းကောင်းမသုံးနိုင်တဲ့အခါအချို့ဓာတ်တွေကသွေးနေဥတွေမှာတောကပ်နေတာပါ။သွေးစစ်တဲ့အခါအ A1C 6.5 နဲ့အထက်ဆိုရင်စီးကျိုရှိပြီလို့သတ်မှတ်ပါတယ်။ 5.0 ကနေ 6.4 အတွင်းစီးကျိုရှိပြီအခြေအနေလို့သတ်မှတ်ပါတယ်။စီးကျိုတော့မဟုတ်သေးဘူး။အဲ့ဒီရှိပြီအခြေအနေမှာကိုနှလုံးရောဂါရဖို့အမျိုးသားတွေမှာအန္တရာယ်30ရာခိုင်နှုန်းများသွားတာကိုဒီလေ့လာချက်မှာတွေ့ရှိရတာပါ။စီးကျိုဖြစ်နေပြီဆိုသူအတွက်တော့နှလုံးရောဂါအန္တရာယ်က90ရာခိုင်နှုန်းထိများသွားတာကိုတွေ့ရပါတယ်။အမျိုးသမီးတွေမှာကတော့စီးကျိုရှိပြီးအခြေအနေမှာကိုနှလုံးရောဂါအန္တရာယ်က90ရာခိုင်နှုန်းနဲ့အထက်ပိုများသွားပါတယ်။ဒီလေ့လာချက်မှာဘဝနေထိုင်မှုနဲ့ဆက်ဆက်နေတာကိုလည်းဒေါက်တာခရစ်စတိုဖာကအခုလိုတွေ့ရှိခဲ့ပါတယ
်။ If somebody lives more of an active lifestyle, eats healthy,doesn't smoke
ဘဝနေထိုင်ပုံကအားကစားလုပ်မယ်ကျန်းမာမယ်အစာအတောက်စားမယ်စိတ်လိမ့်မတောက်ရင်တွေးထဲမှာအချိုဓာတ်ကပိုပြီးနည်းနေတတ်ပါတယ်ကျွန်တော်တို့တွေ့တာကတော့တွေးအချိုဓာတ်အတော်အသင့်မြင့်နေသူတွေတနည်းဆိုရင်စီးကျိုဖြစ်ခါနည်းအဆင့်ရှိသူတွေဟာစီးကျိုသမားတွေလိုပဲနှလုံးရောဂါဖြစ်မဲ့အန္တရာယ်ရှိတယ်ဆိုတာပါပဲ
အပြန်အလှန်အဖြစ်ဆိုရင်တော့လူတစ်ယောက်ရဲ့ကျန်းမာရေးဟာစိတ်လိမ့်မတောက်တာလုံးလုံးရှာရှာတော်တော်လာလာအားကစားလုပ်တာနဲ့ကျန်းမာရေးနဲ့လျော်ညီတဲ့အစာတောက်တွေစားတောက်တာနဲ့ဆက်ဆက်နေတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်ခင်ဗျာကျွန်တော်တပေါင်းသားမှာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Bemis ဆိုတဲ့နာမည်နဲ့ Blue Mark အပြရောက်အမှတ်လေးပါတာကြည့်ပြုစီချင်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာမနက်ခင်းပါရှင် VOA American တန်ရဲ့နိုဝင်ဘာလ18ရက်တောက်ကြနေမနက်ခင်းရေဒီယိုစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြမစံတော်ချိန်မနက်9နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေကိုတော့ line number 3249ကနေဖမ်းယူနိုင်နိုင်ပါတယ်အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါမယ်ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကျမ်းမာရေးနဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမယ့်အထက်ကမှအရင်ဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုကြည့်ကြရအောင်ပါရှင်လူငယ်တဲ့လာတော့ကချင်းပါခဲ့တဲ့အပြစ်ရဲ့စာချုပ်၈နှစ်ပြည့်အခမ်းအနားတက်ရောက်တဲ့သူတွေဟာသူတို့ဘဝရက်တည်ရေးအတွက်စစ်ကောင်စီနဲ့ဆက်ဆံနေကြတာဖြစ်တဲ့အကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်ဒီကမှာရှင်ကျမတို့ဒီစပိုင်းဆိုင်ရာချွေးရမှုတစ်ခုကြောင့်မလို့အခုထုတ်လွှင့်ပေးမဲ့အစီအစဉ်ကိုခေတ္တလေးရပ်ဆိုင်ထားမှာဖြစ်ပါတယ်။ View American အတန်းကနေပြီးတော့နောက်ဆုံးရဒီမြန်မာ American သတင်းတွေအပါအဝင်နိုင်ငံတကာသတင်းတွေကိုစုံစုံလင်လင်နဲ့တင်ပြပေးနေတာဖြစ်ပါတယ်။ကျမတို့ဒီတင်ပြပေးနေတဲ့အစီအစဉ်တွေကို VOA ရဲ့ဒီ Facebook စာမျက်နှာနောက် VOA ရဲ့ YouTube နဲ့ VOA ရဲ့ဒီမြန်မာပိုင်း website စာမျက်နှာဆိုရင်လဲ burmese.voanews.com စလုံးပေါင်းရင်တော့ burmese.voanews.com မှာလဲကျမတို့ရဲ့အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒီအခုတင်ဆက်ပေးမဲ့ဒီဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုမထုတ်လွှင့်နိုင်တဲ့အတွက်ကြောင့်မလို့ပေါ့နော်ဒီအစီအစဉ်ပြီးမှတင်ဆက်ပေးမယ်နောက်ထပ်အစီအစဉ်ကိုကျမတို့တင်ဆက်ပေးမယ်ဆိုရင်တော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်မှာကတော့ e-secret and ရဲ့အကြောင်းကိုအပိုင်းတစ်ပိုင်းခွဲပြီးတော့တင်ပြပေးထားတာဖြစ်ပါတယ်ဒီဆက်လက်ငွေရှူတာကြောင့်မလို့အသက်ရှူလမ်းကြောင်းနဲ့အဆုတ်ယောဂါထိခိုက်တာအပြင်တခြားဒီကျမ်းမာရေးအန္တရာယ်တွေကြီးမားတာရှိတယ်ဆိုပြီးတော့ကျမ်းမာရေးပညာရှင်တွေကသတိပေးပါတယ်ဘယ်လိုအန္တရာယ်တွေရှိနေတာပါလဲဘာကြောင့်လဲဆိုတာကိုတော့ဒီ Health Digest ကျမ်းမာရေးနဲ့ဆေးပညာချာနဲ့အငိမ့်စား Editor ချုပ်နဲ့ပြည်သူ့ကျန်းမာရေး Foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေမန်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ရှင
် Okay ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ vape တောက်တာ vaping လို့ခေါ်တဲ့ဒီဆေးလိမ့်ငွေရှူတာစတင်ခဲ့ပုံနဲ့ဆေးလိမ့်လိုပဲနည်းနည်းများအန္တရာယ်ရှိတာကိုရေပွေးရပြီးခဲ့တဲ့တစ်ခေါက်ကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဘလို့အသေးစိတ်အန္တရာယ်ရှိတာကိုဆက်ပြောမှာမို့ဘာကနေစပြီးတော့ရှင်းပြကြရလဲဆရာကြီ
း company ကစီးကက်ဒီမှာတော့ဒီဆေးလိမ့်ယူကုန်မှုတွေမှာ chemical တွေက control တော့ပါတယ်
ဓာတ်ပစ္စည်းပါဆရာနော
်ဟုတ်ပါတယ်အဲဒီမှာကတ်မီယမ်တို့ကတ်တူကတ်တွေဇင်တာတွေပါနားများလို့ပါတယ်
ဒီခုတိတ်ပြီးပြပါမှာကြတော့တရားအလုပ်ကများဘူးတို့တော်လဲဒီတော့ကျွန်တော်တို့မပါသေးရပါဘူးဒါပေမဲ့ဒီကောင်နဲ့များလာပဲအဲ့တော့ဒီညကိုတင်းရဲ့အဖက်ကြောင့်အများဆုံးကတော့တက်စီလမ်းကြောင်းလေးအစိုးရတို့ကပေးတယ်ပြီးတော့ညုံကြီးတို့ကျင်းပြီးတော့ကျွန်တော်ကောင်းကြောက်ရပါဘူးဒီဆိုမှာဆိုလို့ရှိရင်တော့စိုးပြန်သာဖြစ်ဒီထင်ပေးနေတယ်ဟုတ်ကဲ့ဆရာ
Now you're the Senate out there, and the Selenguish Ragablu Quara, she did a second. In the Quara, she was. Hey, look, we are going to tell you. I don't know. Yeah, they don't know. Chonsu, yes, you get there. I think you're going to do it. God, you're so sorry. Free, fast, you're not. Yeah, I'll go on to the PC. I'll be hiding the car about it. The people are going to come to you. That is the same. Okay. The other same, I don't know if you see the camera. I don't know. I'm going to catch you up with RPD. I don't know.
ဒီဘေးပါလို့ချင်းဟာကိုရောမှကန်ဆာဖြစ်ပြီတဲ့နဲ့နေသေးတာပါကိုရောများတဲ့လူတော်ကျွန်တော်အောင်ပြောချင်ပါတယ်သို့တော့ဒါကဘာဒီကောင်ဘေးဘင်းစပြီးတော့ကြွေကြရာနှစ်ပေါင်းအစ်အများကြီးတော့မကြသေးဘူးတော့ဘေးဘင်းစပ်စပ်လုံးတဲ့လူတွေရဲ့ဒီစတာတွေကတော့အများကြီးမလောက်ပါဘူးပေါ့ဒီတော့ဆက်ရှိအများကြီးတော့မလောက်ပါဘူးသို့တော့ကျောင်းနိုင်တာကတော့ဒီကိုတင်းကတော့အတူတူပဲပါလာဖြစ်ဖြစ်ကြောင့်ကျမ
ရှိတယ်ကလေးရဲ့ပြည်ပြည်လူကြီးရဲ့စီးရဲ့တော့ကြောင့်မင်းကကိုဝင်တဲ့ဖြူရဲ့ငွေရဲ့ရောက်နိုင်ပါလေအဲကွန်ခန်းလေးအလုံးစိတ်ကိုင်းနေလို့ပူဆိုးရတယ်ဟုတ်ပါနဲ့အငွေတွေကတောင်းနေရပါဆိတ်လေးငွေလောက်တော့ဒီဖေဗာတွေကအများကြီးမပြတ်ပြီမလဲပြတ်မှာလေအနည်းငယ်များပြတ်ပါလေအဲမှာထိုင်နေကြတဲ့လူတွေအတူတူအားရတက်ကနေရဲဆိုတာတက်ထိုင်ကြတယ်ညားပါတယ်ဒီငွေတွေကအခန်းထဲမှာမမြင်ရဘူးလို့ပြတ်နေတယ်အဲတော့အခန်းထဲမှာတောက်တာဆိတ်ငွေတော့ဘူးစမိုကင်းတော့မဆိုးဘူးနဲ့လေဒီပေးနိုင်တဲ့ဘေးရဆူကြီးကတော့ပြေမကွာဘူးလို့ပြောလို့ရပါတယ်
ဟုတ်ကဲ့ဆရာကြီးကဒီဘေးကလူတွေဆီလင်းငွေအန်ဒီရရှိတာအတွက်ဘယ်လိုအကြံပြုရှင်လဲဆရာကြီ
းဆီလင်းငွေကျွန်တော်တို့ကင်းစင်ဇုံတွေဆိုတာကတချို့နေရာတွေမှာတက်မှတ်ထားတယ်ဆီလင်းတော့လည်းနေပြီပေါ့လေကျွန်တော်တက်မှတ်ထားတယ်ဆီတောက်ချင်လူရဲ့အခွင့်အရေးရပါတော့လူကပူတောက်ချင်တောက်လို့ရတယ်တို့တော့ပူတောက်တဲ့ဆီလင်းငွေကြီးခါလီကိုကြည့်ရလို့မရပါဘူးအဲ့တော့ဥပေကလူတားထားလို့ဆိုချင်ဆီလင်းငွေကင်းစင်ဇုံလို့တက်မှတ်ထားတဲ့နေရာတွေညားပြီးနဲ့ပတ်ဆိုင်တဲ့နေရာတွေမယုတ်ရှိုံနေကြတဲ့ဆုံးလေးခေါ်ခမ်းမာလေးဖီးခမ်းမာလေး transport ရထားပေါ်လေးရင်ပေါ် demonstrate တည်းစိတ်ဖြစ်ပြီးတော့အဲ့ဒီမှာမတော့ဘူးတာမြင်ပြတာဖြစ်ပါတယ်ခုတော့တချို့ကကြတော့အဲ့ဒီမှာ designated smoking area ဆိုပြီးဖိနစ်တောက်လို့ရသောနေရာဆိုပြီးအခန်းလေးကိုကပ်ပြီးလုပ်လို့ရတယ်ဆိုပြီးတော့ဥပဒေမှာလောက်တာလေးရှိတဲ့အတွက်ကြောင့်တချို့နေရာတွေကစတဲ့မှုရှိနေပါသေးတယ်ခုတော့ဒီ green နေရာမှာအခလေးကြီးကင်းစင်ဇုံဆိုတာမြင်းရဲ့အနီးနားမှာရှိသောဒူနဲ့ခရစ်တော့ဒီကအနည်းဆုံး330กว่าပါမယ်အဲဒါတော့ခရစ်တော့ချင်းမိမိရဲ့ပြင်300ကျော်မှာအထားပြုလို့မရှိရင်ကမိမိပါတော့ကော့လာမဖြစ်ချင်ဖြစ်နာခံမယ်ဆိုပြီးတော့လို့ရပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောအန်ဒီရရှိအောင်လား
ဟုတ်ကဲ့
ဆီလင်းငွေရှိတာကြောင့်ပေါ့နော
်အန်ဒီကတော့ဒီမှာပေါ့လေကျွန်တော်တို့များလည်းပြောပြပါပြီဒီဆီလင်းရောဖေးရဲ့ G20 ပစ္စည်းသုံးဆမှုပေါ့လေကျွန်တော်မြန်မာနိုင်ငံပြုချင်တော့ကွန်ဆာတာပေါ့လေအဲကွန်ဆာတာလည်းဒါဖေးရဲ့သုံးဆမှုပါပဲနောက်တစ်ခါဖိလိပ္ပင်မကဘူးပိုက်ဖိတာနောက်တကရှီရှားတို့ပျောင်းရေကြောင်းရှူတာတို့နောက်တော့အစုအဝေးနဲ့အခန်းထဲမှာလေရှီရှားရှူကောင်းကြီးရှူရတာရှူရတယ်အဲ့ဒါတွေကလည်းဒီအမေကြီးရှူတာတွေပါပဲဒါဖိလိပ္ပင်ကျင်းတဲ့အတူတူပါပဲဟောဒီ easy clean နဲ့ vapor နဲ့ vapor လုပ်တဲ့ပစ္စည်းနဲ့ပတ်သက်ဒီအကုန်လုံးဒီပစ္စည်းတွေကအမှုခက်တမနာလော်ဂျီပေါ့လေနောက်ဆုံ
းအခေါ်ပါပါဆန်
းနော်ဟုတ်ကဲ့ဟိုကျွန်တော်တို့ကဘာတမရေကွက်အပြည့်အစုံအားသေးသေးတော့ဒီစီတုံးဆုံးထွချွေရေမူပေါ့ဖွဲ့ပေါ့လေအဲ့အဖွဲ့ဝင်နိုင်ငံတွေကနေပြီးတော့အားလုံးထုံမှုပြီးတော့ကလုံးပြောနေပါလေ ESG လို့အခုကခေါ်ပါလေ Electronic Smoking Devices လို့ခေါ်ပါလေဒါအမှန်ကန်ဆုံး Technology ပေါ့လေ Electronic ဤအားဖြင့်ခလိတောက်တိုင်းတော့ပစ္စည်းများပေါ့ ESG Electronic Smoking Devices လို့ခေါ်ပါလေ
ဟုတ်ကဲ့ဆရာဒီ Selling Way ရှိတဲ့ပစ္စည်းမှာရောသတိပြုသင့်တဲ့အန်ဒီရရှိသေးလားဆရာ
ဒီ Philip Company တွေကအခုဘာဖြစ်လာလဲဆိုတော့ဒီကမ္ဘာလုံးမှာ young people တွေပေါ့ teenage တွေနဲ့ or young adult တွေ
ဆက်ကြောတ
ဲ့အဲဒီလိုမျိုးနှိမ့်မှတ်ထားပြီးလုပ်တာလေ အန်ဒီရဲ့ဒါမဲ့ဒီခေတ်ကလေးတွေကဟိုအီလက်ထရိုနစ်ဒီဗိုက်စ်တွေကိုရမ်းစိတ်ဝင်စားကြတာလေသူအဆောင်လေးတွေဆိုလို့ချင်းအခုဒီ ESC တွေကပုံစံမျိုးနဲ့တချို့ဆေးရံပုံစံဘောပန်လို accounting လို့ပုံစံတချို့ကျတော့ memory stick လို့ဟာမျိုးလေးပြပြလေးအပြားလေးတွေနဲ့အိတ်ချက်ပြောင်းလာတယ်တချို့ဆိုရင်အဲ့ဒါလေးကိုလဲရင်းမှချိန်ထားတော့ဟို fashion လေးတော့ပြင်နေပြီလေ
ဟုတ်ကဲ့ခင်မိတယ်ပါဆရာနော
်အဲ့ခင်မိတယ်ပေါ့ဒါလေးသုံးမှခင်မိရလို့ချင်းအောင်ကလေးတွေကိုသိသေးဘူးပေါ့လေသူရဲ့ဒီ peer ဆိုတော့သူတို့အချင်းချင်းအဲ့ဒီဟာကိုမြင်လို့ရှိရင်တော့ question ပြီးပေါ့လာအောင်တကယ်တော့ကူးဆက်တာပေါ့လေနောက်တော့ဒီ device ကလည်းပုံစံလေးအမျိုးမျိုးနဲ့ထုတ်တယ်ဒိုင်းဟလာလေးတွေတော့အယောင်အဆလာပါကလေးကိုဆက်ဆောင်နိုင်တဲ့ဟို attractive ဖြစ်တဲ့ color လေးကိုသုံးတယ်နောက်ကလေး cartridge လေးတွေပေါ့လေအစားထိုးရတဲ့အထဲမှာထည့်ရတဲ့ indicate ထည့်တဲ့အရေးဘူးလေးဆိုရင်လက်လက်မပါလေးပိုင်းအောင်လေးဟာတစ်စလောက်ကိုလည်းအစားထိုးဖို့လေဒါပါအပူပေါ့ဒီကစီစားမှုလို့ပေါ့လေဒါလေးလေးတားလို့အဲ့ဒါလေအရင်းကတည်းကဒီကတည်းကနဲ့ chocolate တောက်မှာပေါ့အဲ့တော့ကြာရင်တော့ lavender အရေးကြီးတောက်မှာခွာအဲ့ဒါမျိုးလွတ်လွတ်ရတယ်ဟုတ်ကဲ့အဲ့ဒီ personal smoking device တွေကိုပဲကလိလို့ရတယ်အစိုးလို့ရတယ်ဟာအငွေ့အဟိုင်းထောင်လို့လို့ရတယ်နည်းနည်းနဲ့ထောင်လို့လို့ရတယ်ခက်ပြင်းကြီးချူရင်လည်းဆိုရင်ခက်ပြင်းလို့လို့ရတယ်အဲ့ဒါလေးလည်းချက်ဆော့လို့ရအောင်လည်းအပူပစ္စည်းတွေရောင်းလာမှအများကြီးပဲအဲ့ဒါလေးလည်းတွေ့ကြည့်ဝေလို့ဆိုရင်အစားတအားကုန်တာပေါ့လေ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဒါကတော့အပတ်စဉ်တင်ဆက်ပေးနေတဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ရှင် VUE ကနေထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေကို VUE ရဲ့ဒီ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့နိုင်ထက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုတင်ဆက်ပေးပါမယ်နေဆက်ဒေတာတိုင်းရင်းသတင်းတော်တွေကစူးစီးတင်ဆက်ထားတာပါရှင်
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွာကကြိုဆိုပါရစေမြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအမီပါနေဆက်ဒေသအတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေတဲ့စစ်ကောင်စီရဲ့တပ်စခန်း40နီးပါးဆွတ်လွတ်ခဲ့ရပါတယ်။လိုက်ကော်မြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာလ14ရက်နေ့တရက်ထဲမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့ပါတယ်။သတင်းလွာတွေတဲမှာတော့ချင်းပြည်နယ်မှာမြို့သိမ်းတိုက်ပွဲတွေစတင်လာပြီးတဲ့နောက်စစ်ရေးနဲ့ကုန်းသွယ်ရေးအရာမဟာဗျူဟာကြတဲ့ Recorder မြို့ကိုချင်းကောက်ွယ်ရေးပူပေါင်းတပ်ဖွဲ့တွေကတိမ့်ပိုက်ထိန်းချုပ်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိပါတယ်
ကျမကနန်းဟောင်းမရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်စခန်း40နီးပါးဆွတ်လွတ်ခဲ့ရပြီးစစ်တပ်ကအရာရှိအပါအဝင်စစ်သုံးဘန်းတွေဖမ်းမိထားတယ်လို့နှစ်ဖက်ထိခိုက်မှုတွေလည်းရှိတယ်လို့ရခိုင်တပ်တော် AA ကနိုဝင်ဘာလ14ရက်နေ့မှာထုတ်ပြန်ထားပါတယ်နိုဝင်ဘာလ23ရက်နေ့ကရတိတောင်မောင်တော်နဲ့မြင်းပြမြို့နယ်တွေမှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရတိတောင်မြို့နယ်ကဒုံပိုင်နဲ့ချင်းခါလီနေချားဆောင်စခန်းတွေကိုရခိုင်တပ်တော်ကသိမ်းယူခဲ့တယ်လို့ဆွတ်လွတ်ခဲ့တဲ့စခန်းတွေကစစ်ကောင်စီတပ်ဖွဲ့ဝင်တွေဟာလည်းနီးစပ်ရစခန်းတွေမှာတွားရပူးပေါင်းနေကြတာဖြစ်ပါတယ်မြင်းပြမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲခမရ344ကဒုတိုက်ရင်မူပုံမူတန့်စင်ထွန်အပါဝင်စစ်တုံးပန်းဆယ်ယောက်ကိုဖမ်းမိတယ်လို့တင်းမောလာရွာနာကတိုက်ပွဲတွေခလရ132ကဒုစစ်ကြောင်းမူအပါဝင်14ယောက်ကြဆုံးပြီးစစ်တုံးပန်းတယောက်နဲ့လက်နက်ခဲယမ်းတွေကိုသိမ်းဆည်းရမိခဲ့တယ်လို့အေအေကဆိုပါတယ်ရခိုင်တပ်တော်ဘက်ကလည်းတပ်ဖွဲ့ဝင်6ယောက်ကြဆုံးခဲ့ပြီးကြောက်တော်မြို့နယ်အပေါ့ဝါရဲစခန်းကရဲတပ်ဖွဲ့ဝင်22ယောက်ကတော့ရခိုင်တပ်တော်ထံလက်နက်ချအလင်းဝင်လာခဲ့ပါတယ်
ကယားပြည်နယ်ခေါ်ခရနီပြည်လွယ်ကော်မြို့ကရက်ွက်တွေမှာစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်မှုတွေကြောင်းနိုဝင်ဘာ14ရက်နေ့တရက်တည်းမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့တယ်လို့ကူညီပေးနေတဲ့သူတွေကပြောပါတယ်အဲ့ဒီသေဆုံးသွားတဲ့ထဲမြင့်သားစုဝင်တစ်ခုလုံးသေဆုံးတာမျိုးတောင်ပါတဲ့အပြင်ကလေးတွေရောတက်ကြီးရွယ်ဦးတွေပါပါတယ်လို့ခရနီပြည်ကြားကလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အထူးဝန်ကြီးဦးပညာကပြောပါတယ်တပ်ပြီးနိုဝင်ဘာဆက်တုံးရည်လုံးကလည်းတိုက်ပွဲထဲတိတ်နေတဲ့ပြည်သူတွေကိုကဲထုတ်ပေးတဲ့တမိုးတမီပရဟိတအတင်းကအသက်18နှစ်အရွယ်အတင်းသားစစ်တပ်ရဲ့လက်နက်ကြီးကြီးစထိမှန်ပြီးတေဆုံသွားပါတယ်
ရှမ်းပြည်မြောက်ပိုင်းကြောင့်မဲမြို့နယ်တီဘောမြို့တွင်မှစစ်ကောင်စီတပ်ကတိုက်လေရင်အပြင်လက်နက်ကြီးတွေနဲ့ပစ်ခတ်လို့နေအိမ်တွေထိမှန်ပျက်စီးခဲ့ပြီးရွာသားတယောက်ထိမှန်သေဆုံးခဲ့ပါတယ်။ကြောင့်မဲမြို့နယ်နောင်ပင်အုပ်စုကိုနိုဝင်ဘာလ15ရက်နေ့မွန်းတဲ့ချိန်က MI-35 တိုက်လေရင်နဲ့ပစ်ခတ်လို့နောင်ပင်အုပ်စုထဲကစီးဖင်စခန်း Khokkhek, Pangti, Pangtung ရွာတွေကနေအိမ်10လုံးကျော်ထိခိုက်ပျက်စီးခဲ့ပါတယ်။နိုဝင်ဘာလ14ရက်နေ့တုန်းကလည်းကြောက်မဲအခြေဆိုင်ခမရ93ညနေကလက်နက်ကြီးကြီးပစ်ခတ်လို့ပပုတ်ပင်ခါဒါတရားကြီးစာထိမှန်တည်ဆုံးသွားခဲ့ပါတယ်။ရှမ်းပြည်မြောက်ပိုင်းမြို့တွေမှာညီနောင်မဟာမိတ်၃ဖွဲ့နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေပြင်းထန်နေပြီးစစ်ဘေးရှောင်လူဦးရေ4000ကျော်ရှိနေပြီလို့ UN OCHA ကထုတ်ပြန်ထားပါတယ်။
ကချင်မြင်းနဲ့ဖားကံမြုံနဲ့ဆိုင်းတောင်ရွာမော်ရှန်ရက်ွက်မှာလုပ်ငန်းရှင်6ယောက်ကိုဖမ်းဆီးပြန်ပြေးဆွဲတဲ့တပြပြန်ပြေးဆွဲအဖွဲ့ကိုကချင်လူလိုက်ရတမတော် KIA ကဖမ်းဆီးနိုင်ခဲ့ပါတယ်အဖွဲ့ခေါင်းဆောင်အောင်ဝန်နဲ့အဖွဲ့သား20ကျော်ကိုရှင်းရင်ဟိုတယ်ရဲ့ KTV ကနေနိုဝင်ဘာ12ရက်နေ့မှာ KIA ကဖမ်းဆီးခဲ့တာဖြစ်တယ်လို့ဒေသခံတယောက်ကပြောပါတယ်အဲ့ဒီတပြပြန်ပြေးဆွဲအဖွဲ့ကစစ်အာဏာသိမ်းပြီးတဲ့နောက် KIA အဖွဲ့ရဲ့နာမည်ကိုအလွဲသုံးစားပြုလုပ်ပြီးငွေတောင်းစာရီဖုံးကနေပေးပို့ချင်းချောင်းငွေတောင်းယူတာတွေလှုပ်ဆောင်တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီအဖွဲ့ကဖားကံမျိုးရှိလုပ်ငန်းရှင်6ယောက်ဖမ်းဆီးပြီးတိမ်ပေါင်း4000နဲ့ပြန်လည်ရွေးခိုင်းတဲ့အပြင်ရွှေဆိုင်တွေကိုလည်းဖုန်းမက်ဆေ့ပို့ပြီးချင်းချောင်းငွေတောင်းတာတွေလှုပ်တယ်လို့ဆိုပါတယ်
တိုက်ပွဲဖြစ်ပွားနေတဲ့မွန်ပြည်နယ်ကြိုက်မြော်မြို့နယ်6နှစ်ခွနဲ့တဝက်ရှိစာတင်ကျောင်း35ကျောင်းကိုနိုဝင်ဘာလ23ရက်နေ့ကစပြီးရရီပိတ်ထားမယ်လို့ပြည်နယ်ကောင်စီကထုတ်ပြန်ထားပါတယ်။လက်ရှိ6နှစ်ခွနဲ့မြေကို KNU PDF ဒေါ်လာရေးပူပေါင်းတပ်ဖွဲ့တွေကသိမ်းပိုက်ထားတာကြောင့်အနီးအနားတဝက်ကဖာသိန်း၊ဘောလောကုန်း၊မေတီယိုတောင်ကလေး၊ကနာလူ၊ကြံတော်ရွာတွေအပါအဝင်ရွာပေါင်း10ရွာထပ်မင်းမှာတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစစ်တပ်ရဲ့လက်နက်ကြီးတွေရွာတွေကိုကြားရောက်ပောက်ကွဲနေလို့ရွာသားတွေကဘေးလူရာကိုထွက်ပြေးနေရတာပါလက်တလောကျွန်းရွာမွန်ဘုံတော်ကြီးကျောင်းမှာထွက်ပြေးလာတဲ့ရွာသားတွေယာနဲ့ချီပြီးရောက်ရှိနေတယ်လို့စေတနာဝန်ထမ်းအကူအညီပေးနေသူတွေကဆိုပါတယ်
ချင်းပြည်နယ်ဟာခါမြို့နယ်ဖလန်းမြို့တို့မှာခရစ်စမတ်နဲ့နေ့သစ်ကူးပွဲတော်စီစီကာကာမလုပ်ကြဖို့ခရိယန်ကိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်ဖွဲ့တွေကထုတ်ပြန်ပါတယ်ခရိယန်ပါရာဝင်တွေနဲ့နေ့ထူးနေ့မြတ်ဖြစ်တဲ့ဒီဇင်ဘာ25ရက်ခရစ်စမတ်နေ့နဲ့2024ခုနှစ်ဇန်နဝါရီလတရနေ့သစ်ကူးပွဲတော်ကိုလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေကြောင့်စီစီကာကာနဲ့မလုပ်ကြဖို့အသင်းတော်တွေနဲ့ချင်းပြည်သူတွေကိုခရိယန်ကိုင်းပေါင်းဆောင်ဓမ္မအမှုတော်ဆောင်များအဖွဲ့ကတောင်းဆိုလိုက်တာဖြစ်ပါတယ်ပွဲနေ့တွေမှာဖျားကြောင်ရက်ွက်တွေအပြင်ကိုပိုင်အနေနဲ့ဖြစ်စီအသားတွေတက်ပြီးအတူစားသုံးတာတွေဖြစ်စီမပြုတ်လောက်ကြဖို့အိမ်တွေလမ်းတွေနဲ့ဖျားကြောင်တွေမှာအလှဆင်တာမျိုးတွေကအစာမလောက်ကြဖို့နဲ့ဖျားကြောင်မှာဝတ်ပြုတ်ကိုးကွယ်တာနဲ့ဆက်ကဆူတောင်းတာလောက်ပဲလောက်ကြဖို့ထုတ်ပြန်ထားပါတယ
်ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်မှာချင်းမျိုးသားတပ်ဦး CNF CNA ရဲ့ဦးဆောင်မှုနဲ့ချင်းကကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကမြို့သိမ်းတိုက်ပွဲတွေစတင်လာပြီးနောက်စစ်ရေးနဲ့ကုန်သွယ်ရေးအရာမဟာဗျူဟာကြတဲ့ဖလန်းမြို့နယ်ကရီခေါ်တာမြို့ကိုသိမ်းပိုက်ထိန်းချုပ်လိုက်ပြီးဖြစ်ပါတယ်အဲ့ဒီဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်ပြီးကိုရောဘက်ကစူးစီးထားပါတယ်
အိန္ဒိယမြန်မာအမတ်နှစ်နယ်စပ်ကုန်းသွေးစခန်းအခြေဆိုင်ရာနယ်စပ်မြို့ရေခေါ်တာမြို့ကစစ်ကောင်စီရဲ့တပ်စခန်းနှစ်ခုကိုချင်းမျိုးသားတပ်မတော် CNF CNA ဦးဆောင်တဲ့ချင်းကကွေပူပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ12ရက်နေ့ညကနေဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့ပြီးနောက်တနေ့နိုဝင်ဘာလ13ရက်နေ့ညနေပိုင်းမှာတပ်စခန်းနှစ်ခုစလုံးကိုသိမ်းပိုက်နိုင်ခဲ့ကြပါတယ်။ဒါဟာချင်းကကွေတပ်ဖွဲ့တွေအနေနဲ့ချင်းတောင်မှာပထမဆုံးအကြိမ်မြို့သိမ်းတိုက်ပွဲစတင်အကောင်အထည်ဖော်လာတာဖြစ်တယ်လို့ချင်းမျိုးသားတပ်မတော် CNA ပြောရေးဆိုခွင့်ရှိသူစလိုက်ချက်နေကပြောပါတယ
်စစ်ကောင်စီကိုစစ်ပွဲတွေကထောက်ပံ့ကြတဲ့ကိုတွေရေးစနိုင်လာကိုတွေရေးမှာဆက်ချာချင်လို့ဖြစ်တဲ့အတွက်ကျွန်တော်တို့ကဝန်ထမ်းတက်ဖြစ်တဲ့ကျောင်းရတဲ့ဘုရုပ်ပြန်ရေးချစ်ကျွန်တော်တို့အတွက်လည်းအနားမှာပြောကြတယ်မြုပ်ဖြစ်တဲ့အတွက်ကျွန်တော်တို့ဒီကောင်တွေတင်တာဖြစ်တယ်ကျွန်တော်တို့တော့မှအခုဆုံးမြုပ်တင်တိုက်ပွဲတော့လို့ရပါ
နိုဝင်ဘာလ12ရက်နေ့ကစတင်တဲ့အဲ့ဒီစစ်စင်ရေးမှာချင်းပူပေါင်းတပ်တွေကရီခေါ်တာမျိုးအမှတ်၈ရက်ကွက်တုံကုန်းပေါကစစ်ကောင်စီအထိုင်စခန်းကိုနိုဝင်ဘာလ13ရက်မနေ့ပိုင်းမှာသိမ်းနိုင်ခဲ့ပြီးအမှတ်၈ရက်ကွက်တုံကုန်းပေါကတပ်စခန်းကိုတော့ညနေပိုင်းမှာချမှန်သိမ်းနိုင်ခဲ့တာဖြစ်ပါတယ်ရီခေါ်တာမျိုးသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ဘက်ကဗူမှုတစ်ယောက်အပါအဝင်9ယောက်လက်နက်ချအလင်းဝင်ခဲ့ပြီး6ယောက်လောက်သေဆုံးခဲ့ပါတယ်တပ်သား30ကျော်ကတော့အိန္ဒိယဘက်ကိုထွက်ပြေးသွားကြတယ်လို့စလိုက်ချက်နေကပြောပါတယ်
တို့တိုက်ပွဲမှာ စကောင်းစီကခလုံးဘုံဘုံပါဝင်ခလုံးကလည်းချတဲ့ကျွန်တော်ကောင်းကောင်းချင်းတဲ့ထားပါတယ်။အဲဒါ30တောက်ကတော့ဒီအထက်ကိုခိုးပြီးတော့ဒီအထက်ကချင်းတဲ့ထားလာဖြစ်ပါတယ်။
အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံသွားကြတဲ့စစ်ကောင်စီတပ်သား30ကျော်ကိုအိန္ဒိယစစ်တပ်နဲ့မီဇိုရမ်ပြည်နယ်ရဲတပ်ဖွဲ့တို့ကထိန်းသိမ်းထားကြပြီးနောက
်နဝမ်ဘာလ14ရက်နေ့မှာတော့
ရဟတ်ရင်နဲ့ခေါ်ထုတ်သွားကမဏိပူပြည်နယ်မိုးရီမြို့ကတဆင့်တမူးမြို့ရှိစစ်ကောင်စီထံကိုလွှဲပြောင်းအပ်နှံခဲ့တယ်လို့ဒေသတွင်းသတင်းတွေမှာဖော်ပြထားပါတယ်။တိုက်ပွဲကြောင့်ရီခေါ်ဒါမြို့ဒေသခံပြည်သူအလုံးကတော့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဇိုခွတ်ထာကြီးရွာတဲကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပြီးစစ်ဘေးရှောင်တဲကအသက်52နှစ်အရွယ်အမျိုးသားတယောက်လက်နက်ကြီးဂျီစထိမှန်သေးဆုံးခဲ့ရတယ်လို့အရက်သား10ယောက်လောက်လည်းထိခိုက်ဒဏ်ရာရရှိခဲ့ကြပါရခင်ဗျာ
မုံပြည်နယ်စိုက်မယောမြို့နယ်ချောင်းနှက်ကွနေမြေရဲစခန်းနယ်တရားကိတ်စခန်းကိုတော်လန်ရေးပူပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ23ရက်နေ့နေ့လယ်ပိုင်းလောက်မှာတိုက်ခိုက်သိမ်းပိုက်လိုက်ပါတယ်ဒီကြောင့်ကိုတော့ရမင်းကစူးစီးတင်ဆက်ထားပါတယ်
ချောင်းနှက်ခွနယ်မြေရဲစခန်းနဲ့တရားကိတ်စခန်းတိမ်ပိတ်ခံလိုက်ရတာနဲ့ပတ်သက်ပြီးကြိုက်မျောရဲစခန်းတာဝန်ရှိသူတယောက်ကအခုလိုပြောပါဗျာ။ချောင်
းနှက်ခွဆိုတာတိမ်ရောပိုက်တာ။အဲ့ဒီတရားရောပါဘူးဟိုကကတိမ်လိုက်ပြီလို့ပြောတယ်။အဲ့ဒီချောင်းနှက်ခွမရောက်ခင်စာတင်ညောင်းရှိရတရားကလည်းလက်ကြီးကြတော့အပေါက်ကြီးဖြစ်သွားတော့အစိုးရလည်းတွားလာရဘူးတော့ကတို့ကတော့ပိတ်ထားရမှာနော်။ဟိုကကတိမ်လိုက်ပြီလုံးဝပိတ်သွားပြီဘာလာလို့မရဘူး။
အထရာမြေပေါ်ကချောင်းနှက်ခွတရားနဲ့ရဲစခန်းတွေကိုတော်လှန်ရေးပူပေါင်းတပ်ဖွဲ့တွေတိုက်ခိုက်သိမ်းပိုက်ချိန်မှာစစ်ကောင်စီတပ်ဖွဲ့ဝင်15ယောက်နေပါလက်နက်ချခဲ့ပြီးချောင်းနှက်ခွပတ်လည်နီနာသွားရွာတွေကိုတော့စစ်ကောင်စီကလက်နက်ကြီးတွေနဲ့အဝေးကနေလှမ်းပြီးပစ်ခတ်နေတယ်လို့လည်းပေါ်လောရွာသားတယောက်ကမွန်ပါသားနဲ့အခုလိုပြောပါတယ်
ကရနာနေတော့ပါဗျာချောင်းနှက်ခွကတည်းက
ချောင်းနှက်ခွမှာတော့ဗမာစစ်သားတွေလုံးဝမရှိတော့ဘူးအားလုံးလဲနဲ့ချက်ကုန်ပြီမုံလဲနှစ်နိုင်ကျော်လောက်မှာရဲစခန်းနဲ့တရားကိုတော်လည်းတက်ဖွဲ့တွေသိမ်းပိုက်နိုင်ခဲ့တယ်ဒါပေမဲ့တတိထားနေရတယ်အဝေးကနေဗမာစစ်တပ်လက်နက်ကြီးတွေနဲ့လဲလန်းပစ်နေတာအတန်အကျယ်ကြီးကြားရတယ
်ချောင်းနှက်ခွကြီးရွာကြီးကဖားတိန်ကန်းနာနဲ့ပေါ်လောရွာတွေဘက်ကိုစစ်ကောင်စီရဲ့တပ်လေကြောင်းပစ်ခတ်မှုတွေမှာပေါ်လောရွာကကလေးနှစ်ယောက်တေဆုံးခဲ့ရပြီးနေအိမ်တွေနဲ့ထိခိုက်ပျက်စီးတာတွေရှိခဲ့တာပါချောင်းနှက်ခွစခန်းအပြင်ရှမ်းမြောက်နဲ့မြမပြည်နှမှာမဟာမိတ်တပ်ဖွဲ့တွေစခန်းသိမ်းတိုက်ပွဲတွေဆင်နွှဲနေနိုင်တာဟာဖက်စစ်အာဏာစနစ်ကိုဆုံးသတ်တော့မဲ့အခြေအနေဖြစ်တယ်လို့လည်းတမတော်ရာရှိအောင်နိုင်ငံရေးသမားဗိုလ်ကြီးနေမျိုးစင်ကအခုလိုသုံးသပ်ပါတယ်
။မွန်ပြည်နယ်မှာချောင်းနှက်ခွရဲစခန်းအထိဘိန်းခံလိုက်ရပြီ။ရှမ်းပြည်နယ်မှာနော်ရိတပ်စခန်းတွေသိမ်းခံလိုက်ရပြီ။ရခိုင်ပြည်နယ်မှာချင်းခါလီအပါအဝင်အရေးကြီးတဲ့ဒုံးတပ်ဖွဲ့စခန်းတွေသိမ်းပိုက်ခံလိုက်ရပြီ။ရှမ်းမြောက်ကတော့အထွေထူးပြောစရာမလိုဘူး။ကွန်လုံရွာမှုအီမီထွန်စခန်းလုံးဝပျက်စီးဆုံးရှုံးသွားပြီးကျွန်တော်တို့နိုင်ငံကို290ကြာအုပ်စီးရက်ဆက်ခဲ့တဲ့ဖက်စစ်အာဏာရှင်စနစ်ကြီးရဲ့ညီကုန်းအဆုံးသတ်ခြေအနေတွေဖြစ်သွားပြီး
နိုဝင်ဘာလ23ရက်နေ့ကကြိုက်မျောမြို့နယ်ချောင်းနှက်ခွရွာတဲကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ဖွဲ့ဝင်အား90တဲက23ယောက်လက်နက်ချညှတ်ခံခဲ့တယ်လို့လဲမြို့သားညီညွတ်ရေးဆိုရ NUG ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်မှာတရက်တာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲစစ်ကောင်စီတပ်စခန်း40နီးပါးဆွန့်လွတ်ခဲ့ရပါတယ်။လက်ကောမြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးငယ်တွေနဲ့ပစ်ခတ်မှုတွေကြောင့်နိုဝင်ဘာလ14ရက်တရက်တည်းမှာပဲအရက်သား14ယောက်ထိမှန်သေဆုံးခဲ့ပါတယ
်။တို့ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအမိပ
ါ။တိုင်းသတင်းလွှာအစီအစဉ်ကိုကြည့်ရှုနားဆင်ကြကြတာပါရှင်။ဆိုတော့တင်ဆက်ပေးနိုင်ခဲ့တဲ့မြမရေးတုံးသက်ချက်ကိုအခုတင်ပြပေးပါမယ်။လွန်ခဲ့တဲ့လကကျင်းပတဲ့အပြစ်ရစာချုပ်ရှစ်နှစ်ပြည့်အခမ်းအနားကိုတက်ရောက်ခဲ့တဲ့သူတွေဟာသူတို့ဘဝရည်တည်ရွယ်အတွက်စစ်ကောင်စီနဲ့ဆက်ဆံနေကြတာဖြစ်တယ်ဆိုတဲ့အကြောင်းကိုတော့ဦးဟောင်ခင်ကရေးသားပြီးကိုညာဝေးအောင်နဲ့အတူတင်ပြထားပါရစေ
။ရှေ့အာဏာသိမ်းပြီးတဲ့အခါမှာအာဏာတည်မြဲရေးအတွက်ငြိမ်းချမ်းရေးဆိုလိုတာဟာဗမာတပ်ရဲ့ဓလေ့ထုံးစံလိုဖြစ်နေပါလေ။ဆွေးနွေးချိန်မှာအပြစ်ရထားတော့အလှဲ့အပလုံနိုင်တာကြောင့်ဆွေးနွေးပွဲပြီးတဲ့အခါမှာလက်နက်ကင်တပ်ဖွဲ့အချို့အကွဲပြဲသွားတဲ့အစဉ်အလာရှိပါတယ်။အပြစ်ရဖို့မရည်ရွယ်ပဲငြင်းချမ်းရေးဆွေးနွေးပွဲကျင်းပတာတွေများလာပါပြီ။သမ္မတဦးသိန်းစင်ဆိုရကအပြစ်ခတ်ရဖို့စိတ်ကူးပွေရာရှိပြီပဲ။ရှစ်တက်ကတော့အပြစ်ရစာချုပ်ကိုကိုကျိုးအတွက်အဆုံးဖြူလို့သာစိတ်ဝင်စားပါတယ်။ ရှေ့ကောင်စီရဲ့အပြည့်အစုံချုပ်နှစ်လျက်ကဏ္ဍလက်ွက်ဖြစ်ပါတယ်အခမ်းအနားတက်တဲ့ခေါင်းဆောင်အချုပ်ကိုစစ်ကောင်စီဥက္ကဋ္ဌကမနစ်ကလေးကဂုံလူဆောင်ဘွဲ့တွေကြီးမြစ်ထားပါလေ KNU ဥက္ကဋ္ဌဟောင်းစောမူဒူစေဖော် PNU ပေါ်ရနာကခွန်ဥက္ကာ RCSS ကဗိုလ်ချုပ်ရွှေရှိမွန်ပြည်စစ်ပါတီကနိုင်ရွှေကျင်နဲ့နိုင်တော်မွန် ALP ကခံဆိုးနိုင်အောင်စတဲ့ပုံကူတွေဝနကျော်ထင်ဘွဲ့ရရှိကြပါတယ်။ဘွဲ့ချင်းမြင့်ခံရသူတွေဟာတလုံးတခဲတဲ့ချင်းမြင့်ငွေနဲ့လက်စင်ရငွေစတာတွေကိုခံစားရမယ်လို့ဆိုပါလေ။အမြင့်ဆုံးဘွဲ့ကိုစစ်ကောင်စီဥက္ကဋ္ဌကသူ့ကိုယ်သူပြန်ပေးထားတာမို့အခြားဘွဲ့တွေဟာလက်အောက်ခံဘွဲ့ဖြစ်နေပါတယ်။
အပြည့်အခမ်းအနားတက်တဲ့အဖွဲ့တွေဟာရည်ရွယ်ချက်နဲ့အကျိုးစီးပွားခြင်းကွဲပြားကြပါတယ်။အဖွဲ့ငယ်တွေအဖို့ဆက်လက်ရည်တည်နိုင်ရေးဟာအရေးကြီးတာမို့စစ်ကောင်စီနဲ့မွေမသေးဒုံမကျိုးပုံစံမျိုးနဲ့ဆက်ဆံနေကြတာလို့ပိုးအုပ်အဖွဲ့နာယကခွန်ဥက္ကာကပြောပြပါတယ်။အဖွဲ့ငယ်တွေရဲ့လုံခြုံရေးစီးပွားရေးနဲ့ရည်တည်ရေးဟာစစ်ကောင်စီနဲ့ဆက်ဆံနေတဲ့အတွက်ပြောဆိုဆွေးနွေးဖို့ဆက်သွယ်ရေးလိုင်းဖွင့်ထားတာဖြစ်ပုံရပါတယ်။စစ်တပ်နဲ့ဆက်ဆံရေးဟာNCA မပြတ်ကြောင်းပြသရရောက်တယ်လို့ခွန်ဥက္ကာကဆိုပါတယ် NCA အရဖွင့်လှစ်ထားတဲ့ဆက်ဆံရေးယုံတွေဟာဖန်အံ့မြဝီဒီတဝဲမှာရှိနေပြီးလုံးစရာရှိတာတွေလုံနေကြတဲ့အတွက် NCA ပြတ်ပြဲတယ်လို့မပြောနိုင်ဘူးလို့ဆိုပါတယ်စစ်ကောင်စီကလည်းအာဏာသိမ်းပြီးနောက်ပိုင်းဆွေးနွေးပွဲ88ကြိမ်လုပ်ခဲ့တယ်လို့ဆိုပါတယ် RCS ရှမ်းပြည်ပြန်လည်ထူထောင်ရေးတပ်ကတော့စစ်ကောင်စီနဲ့နားလည်မှုယူထားပုံရပါတယ်
ခန္ဓာမှာအကြီးဆုံးနဲ့အထူးခြားဆုံးသီးသန့်ထိုင်ကုန်မှာစစ်ကောင်စီဥက္ကဋ္ဌတဦးတီးထိုင်နေတာကိုကြည့်ရင်စစ်ကောင်ဆောင်မှာတန်းတူရည်ရွယ်စိတ်မရှိတာထင်ရှားတယ်လို့အေယာဝတီဆောင်သားမှာပေါ်ပြပါတယ်။ဦးသိန်းစိန်နဲ့ဒေါ်အောင်ဆန်းစုကြည်လက်ထက်မှာကျင်းပတဲ့ NCA အခမ်းအနားတွေမှာခေါင်းဆောင်အလုံးဟာတကမ်းပြီးထိုင်ကြပါတယ်။ရှင်းနေမြောင် NCA ပွဲမှာတော့စစ်ကောင်ဆောင်ဥက္ကဋ္ဌထိုင်ကုန်ဟာအကြီးဆုံးသီးသန့်ထိုင်ကုန်ဖြစ်နေတာကြောင့်အခမ်းအနားတက်သူတွေဟာရှေ့ကောင်းဆောင်ရဲ့နောက်လိုက်လူဖြစ်နေပါလေ။ပြည်သူလူထုနေထိုင်တဲ့ကျေးရွာတွေကိုမီးရှို့ပြီးလေကြောင်းကဘုံကျဲနေတုန်းမှာအပြစ်ရအခမ်းအနားကျင်းပတာဖြစ်လို့လှည့်ွက်လူဖြစ်နေပါလေ
။ရှေ့ကောင်းစီဥက္ကဋ္ဌဟာ NCA အခြေခံမူကိုချိုးဖောက်ပြီးအရှက်မရှိနှစ်ပတ်လည်အခမ်းအနားကျင်းပတာဖြစ်တယ်လို့အမျိုးသားညီညွတ်ရေးအစိုးရယာယီသမရကဆိုပါတယ်။ဆရာနာသိမှုကိုစန့်ကျင်တဲ့လက်နက်ကင်အဖွဲ့တွေကတော့ NCA အပြည့်ရဲ့စာချုပ်ကိုစစ်ကောင်စီဖျက်ဆီးလိုက်ပြီလို့သတ်မှတ်ထားကြပါတယ်။ဒါကြောင့်မိမိဖျက်ဆီးလိုက်တဲ့အပြည့်ရဲ့စာချုပ်ကိုအခမ်းအနားကျင်းပပြီးဂုံပြူနေတာဟာမင်းအွန်လိုင်းရဲ့လှည့်ကွက်တွေကိုချီးမွမ်းတယ်လို့ဖြစ်နေတယ်လို့သုံးသပ်သူတွေရှိပါတယ်။အဲ့ဒီအခမ်းအနားတက်ရောက်သူတွေဟာမိမိတို့ရဲ့ရည်တည်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးအတွက်စစ်ကောင်စီနဲ့တဟဇာတာဖြစ်ဖို့ကြိုးပမ်းနေကြသူတွေသာဖြစ်တယ်လို့ဆိုပါတယ်စစ်ကောင်စီရဲ့ NCA အလှည့်ပတ်ကိုနိုင်ငံခြားအလှူရှင်တွေလက်မခံကြတဲ့အတွက်အရင်လိုအလှူငွေရဖို့အလားအလာမရှိတော့ပါဘူးဒါပေမဲ့အပြည့်ရပွဲစားတွေကတော့မျောလင့်နေုံဖြစ်ပုံရပါတယ
်စစ်ကောင်စီကပြည်တွင်းစစ်မှာအရေးတာဖို့အခွင့်အလမ်းနှဲပါလာပေမဲ့စစ်ကောင်စီနဲ့ဆက်စမ်းမှသာမိမိရဲ့နိုင်ငံရေးဘဝရပ်တည်နိုင်မယ်လို့ယုံကြည်သူတွေဟာအပြည့်ရညီလာခံကိုတက်ရောက်ကြပါတယ်ဆရာနာရှင်စနစ်ဟာထာဝရအမြဲတမ်းတည်ရှိနေမယ်လို့ယုံကြည်သူတွေဖြစ်တဲ့အတွက်အနာရှင်ရေးတဲ့တေးသောနဲ့တီးလုံးတီးခွဲအတိုင်းကပြနေကြပါတယ်ရှိခောင်စီရဲ့လေကျန်းတိုက်ခတ်မှုနဲ့မိရှို့ဖြစ်စည်းမှုကြောင့်စစ်ပြေးဒုက္ခတွေတွင်တန်းချီရှိနေပေမဲ့ရှိခောင်စီနဲ့ဆက်သွယ်တာ NCA အပြည့်အစုံချုပ်မပြတ်ပြေကြောင်းပြတာတာဖြစ်တယ်လို့ပို့ခေါင်းဆောင်ခွန်အောက်ကာကယုံကြည်ပါတယ်။ဟုတ်ပါလိမ့်မယ်။ရှိခောင်စီပေးတဲ့ဘွယ်ဓုဂုံဓုတွေကိုလက်ခံရယူပြီးမိမိတို့ရည်တည်ရေးအတွက်နားလည်မှုနဲ့အပြည့်အယူလှုပ်ရှားသူတွေဟာအပြည့်အစုံချုပ်ကိုပြည့်ပြည့်ပြီးလို့ပြောနိုင်တဲ့အခြေအနေမရှိပါဘူး။အကြောင်းကတော့အပြည့်ရပြည့်ပြည့်တယ်လို့ပြောတာဟာသူတို့ဘဝလည်းပြည့်ပြည့်သွားပြီဆိုတဲ့သဘောဖြစ်နေလို့ပါပဲ။ဒါကြောင့်စစ်ကောင်စီရဲ့လက်နက်ကင်တွေဟာအပြည့်ရကိုအမျိုးမျိုးလှည့်ပတ်ပြီးအဓိပ္ပာယ်ဖွင့်ဆိုနေကြတာဖြစ်ပုံရပါတယ်ခင်ဗျာ။
ဒီမနေ့သတင်းကျဉ်းချုပ်ကိုပြောရရင်တော့ဒီဂါဇာတောင်ဝိုင်းမှာရှိတဲ့မြို့လေးမြို့ထက်မနေ့ကနေပါလက်စတိုင်းဒေသခံတွေထွက်ခွာကြဖို့တဲ့အစ္စရေးကအမိန့်ထုတ်ပါတယ်။အဲ့ဒီဒေသတွေမှာရှိတဲ့ဟာမတ်စစ်သွေးကြွတွေကိုစစ်စင်ရေးတိုးချဲ့ဆောင်ရွက်မယ်ဆိုတဲ့ရည်ရောင်ဖြစ်ပြီးတော့အဲ့ဒီဒေသကလူလူတွေဘေးကင်းလုံခြုံရေးအတွက်အခုလိုဆောင်ရွက်တာဖြစ်တယ်လို့အစ္စရေးတာဝန်ရှိသူတွေကတော့ပြောပါတယ်ရှင်။ဒီကနေ့အတွက်အစီအစဉ်လေးကတော့ဒီလောက်ပါပဲရှင်။ကျမတို့ရဲ့ဒီအစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Morris Cotton ဖြစ်ပါတယ်။ VOA ကိုနားဆင်ကြည့်ရှုကြတဲ့ဒီတော်ရရှင်လေးအားလုံးမြန်မာပြည်သူပြည်သားများအားလုံးဒီရီယာဝေးကွာကြပါစေ။ကျွန်မကတော့ဒီလိုပြေးပါရှင်။